Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်ဇွန်လ18ရက်ကြာသပတေးနေ့ည9:00ကနေ 10:00 အထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကို Mac Computer နဲ့အတူညညာပေးမှာပါ။အရှိအလေပိုင်းဒေတာကထိုင်းနိုင်ငံကိုရောက်ရှိလာသူတဦးမှာအသက်ရှူလမ်းကြောင်းဆိုင်ရာ Mars Virus ရောဂါပိုးရှာတွေ့ခဲ့တာ။ဖျားကြောင်းဝင်းအတွင်းဝင်ရောက်ပစ်ခတ်တာကြောင့်လူသေဆုံးခဲ့တာနဲ့ပတ်သက်လို့မုန်တီးမှုကိုအခြေခံတဲ့ရာဇဝတ်မှုအဖြစ်ပြည်ထောင်စုရှေ့နေတွေကစုံစမ်းစစ်ဆေးဖို့အမှုဖွင့်တာစတဲ့ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြသွားဖို့ရှိပါတယ်မခွန်ညို၏
။ကောင်းပါပြီရှင်။အခုညပိုင်းသတင်းလွှာတွေထဲမှာတော့မြန်မာပါဝင်ကဘာတလွှားကဥအိမ်စွန့်ခွာထွက်ပြေးနေသူတွေရဲ့လက်ရှိအခြေအနေနဲ့အတူမြန်မာပြည်ကနေနေရရင်းကိုပြန်ပို့ဖို့စီစဉ်နေတဲ့လှေစည်းဖြည့်တွေရဲ့အကြောင်းကိုလည်းပြောပြပေးဖို့ရှိသလိုကချင်ပြည်နယ်ဖားကန့်ဒေသဘက်မှာတော့ဘုံလေးလုံးစက်တိုက်ပတ်ကွဲခဲ့တာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကမေးမြန်းတဲ့အခါမှာအခုလိုအတည်ပြုပါတယ်
။ဟုတ်ကဲ့ကွဲတာတော့ကွဲတယ်ဗျာ။ဒါပေမဲ့ကျွန်တော်ကအချက်လက်ကိုအတိအကျကျွန်တော်တော့မသိဘူးဗျာ။သူတို့အဲ့ကင်တဲ့ဌာနစိတ်ကတရားမမရှိဘူးဗျာ
။ဖားကန့်မြို့နယ်ကတာဝန်ကြရဲအရာရှိတဦးပြောပြခဲ့တာပါ။အဲ့ဒီနောက်မြမပြည်မှာတောက်သုံးရီခက်ခဲဖြစ်ရတဲ့အကြောင်းရင်းတွေကိုလည်းပြောပြပေးသွားပါမယ်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မက်ခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင
်။တရုတ်ဆွေရလူကြရေးဆွဲထားတဲ့အငင်းပွားပွဲရရွေးကောက်ပွဲပြုပြင်မှုချမ်းကိုဟောင်ကောင်ဥပဒေပြုအမတ်တွေကဒီကနေ့မှတင်ညီတင်ညွတ်ထဲကန့်ကွက်မဲပေးခဲ့ကြပါရယ်။အတိုက်ခံလွှတ်တော်အမတ်တွေကအခုလိုညီညီညွတ်ညွတ်ကန့်ကွက်မဲပေးခဲ့ကြပြီးတဲ့နောက်လမ်းတွေပေါ်မှာရှိတဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသမားတွေဟာတခဲနဲ့ဩဘာပေးခဲ့ကြပါရယ်။ဒီရွေးကောက်ပွဲဆိုင်ရာဥပဒေမှုချမ်းကိုအတည်ပြုဖို့မဲခွဲဆုံးဖြတ်တာမှာ10ဦးကထောက်ခံမဲပေးပြီး28ဦးကကန့်ကွက်မဲပေးခဲ့ပါရယ်။ဟောင်ကောင်လူလူဟာသူတို့ရဲ့စစ်မှန်တဲ့ဆန္ဒကိုထုတ်ဖော်မဲပေးခဲ့တယ်လို့အတူအယောင်ဒီရွေးကောက်ပွဲအဆိုပြုချက်တွေကိုပယ်ချလိုက်တာဖြစ်တယ်လို့ Civic Party ခေါင်းဆောင် Alan Leung ကပြောပါတယ်။သူတို့အနေနဲ့ဘာကိုတကယ်လိုချင်လဲဆိုတာကိုတရုတ်ဆိုရတီအောင်ပြက်ပြက်သားသားသတင်းစကားပါလိုက်တာဖြစ်တယ်လို့လည်းသူကဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့ဒီရလက်ပေါ်အစိုးမြင်ပါတယ်။အခုကန့်ကွက်မဲ့ပေးလိုက်တဲ့ဥပဒေမူကြမ်းအရဆိုရင်တရုတ်ဆိုရလူလာတဲ့ကော်မတီဝင်တွေစီးစစ်ရွေးချယ်ပေးထားတဲ့သူတွေကတဦးကိုဟောင်ကောင်အုပ်ချုပ်ရေးမှူးအဖြစ်လူထုကရွေးချယ်ပေးရမှာပါ။1998ခုနှစ်ကအဆုံးသတ်ခဲ့တဲ့နှစ်တရာကျော်ဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးအပြီးဒီအဆိုပြုချက်အစ်စ်တွေဟာဒီမိုကရေစီအကြဆုံးဖြစ်တယ်လို့တရုတ်ဆိုရကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဒီရေးယူဆောင်ရွက်မှုတွေပေါ်အကြီးအကျယ်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့တရုတ်ဆိုရအဆိုပြုတဲ့ဒီရွေးကောက်ပွဲပြင်ဆင်ချက်ဟာဒီမိုကရေစီမဆန်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။
နှလုံးရောဂါကုသဖို့ထိုင်းနိုင်ငံကိုရောက်လာတဲ့ရှေ့လေပိုင်းဒေသကအမျိုးသားတို့မှာအသက်ရှူလမ်းကြောင်းဆိုင်ရာ mask ဆက်မြန်ရောဂါရှာဖွေတွေ့ရှိထားတယ်လို့ထိုင်းအနာပိုင်တွေကပြောပါရယ်။ဒါထိုင်းနိုင်ငံအတွင်းမှာပထမဆုံးတွေ့တဲ့ mask ရောဂါကုသခံရသူဖြစ်ပါရယ်။အဲ့ဒီလူမှာဒီရောဂါကုသခံထားရတယ်လို့တက်ခွဲကန်တစ်ခုကအတည်ပြုထားကြောင်းပြည်သူ့ကျန်းမာရေးဝန်ကြီး Rajatanavin ကဒီကနေ့မှပြောတာပါ။အသက်95နှစ်အရွယ်အဲ့ဒီလူကိုရောဂါထိန်းချုပ်ရေးဌာနအစီအစဉ်နဲ့တီးခြားခွဲနေထိုင်စေခဲ့တယ်လို့လည်းသူကပြောပါရယ်။သူနဲ့တူခီးသွားခဲ့တဲ့မိသားစုဝင်၃ဦးကိုလည်းယောဂထိန်းချုပ်ရေးဌာနအဆောက်အဦမှထားရှိပြီးစောင့်ကြည့်နေပါဗျ။ဒါပြင်လင်းရင်ပေါ်မှာဒီယောဂဖြစ်ပွားသူရဲ့အနီးနားမှာထိုင်ခဲ့တဲ့သူတွေတခါအငားရင်မောင်းသမားတွေအပါအဝင်သူတို့နဲ့ဒီနီးစပ်ဆက်ဆံခဲ့သူတွေကိုလည်းကျန်းမာရေးအာဏာပိုင်တွေကစောင့်ကြည့်နေပါဗျ။အရှိလေပိုင်းဒေသကလူတွေဟာကျန်းမာရေးဆောက်ရှောက်မှုခံယူဖို့ထိုင်းနိုင်ငံကိုလာလို့ရှိပါဗျ။မားစ်ယောဂကြောင့်တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ23ဦးအထိရှိပြီးတော့ယောဂကုသခံရသူပေါင်း160ကျော်သွားပါပြီရှင်။
အရှေ့လေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာကုသမြန်ယောဂါမတ်စ်ယောဂါကြောင့်တောင်ကိုရီးယားနိုင်ငံမှာတည်ဆုံးသူ23ယောက်အထိရှိသွားပြီလို့တောင်ကိုရီးယားအရာရှိတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။ကင်တွယ်မှုအားနည်းတာတွေကြောင့်အခုလိုပြန်နှံ့ရတာလို့ကုလသမဂ္ဂကပြောဆိုလိုက်ပြီးနောက်တစ်နေ့မှပဲတောင်ကိုရီးယားဘက်ကအခုလိုပြောဆိုလိုက်တာပါ။နောက်ထပ်ကုသခံရသူ3ဦးအပါအဝင်အခုဆိုရင်ယောဂါကုသခံထားသူပေါင်း165ဦးရှိသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကဒီကနေ့အတည်ပြုပြောဆိုပါတယ်။ယောဂါကုသမှုအမြင့်ဆုံးချင်းနေလွန်မြောက်ခဲ့ပြီဖြစ်ပြီးအများစုကကျန်းမာရေးဌာနတွေတွင်မှာပဲဖြစ်ခဲ့တာလို့တောင်ကိုရီးယားအရာရှိတွေကပြောဆိုပေမဲ့စိုးရိမ်မှုတွေကတော့တိုးလာနေပါတယ်။မားစ်ယောဂါဟာအရှိအလေပိုင်းဒေသပြီးရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးပြန့်နှံ့ဖြစ်ပွားနေတာပါ။ကုထုံးနှမမဟုတ်ကာဝယ်ဆေးမပေါ်သေးတဲ့မားစ်ယောဂါပြန့်နှံ့မှုကိုဟန်တားနိုင်အောင်တောင်ကိုရီးယားအရာရှိတွေကအပြည့်အဝမဆောင်ရွက်နိုင်ကြဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကမနေ့ကဗိုလ်တော်ကြီးမှာပြောဆိုပါရတယ်။အခုလိုပြန်ပေါ်ရတဲ့အဓိကကြောင်းရင်းတွေမှာကျန်းမာရေးဝန်ထမ်းတွေကြားဒီယောဂါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေအားနည်းတာဆေးရုံတွေမှာကြိုတင်ကာကွယ်မှုနဲ့ထိန်းချုပ်ဟန်တားမှုလုံလုံလောက်လောက်မဆောင်ရွက်နိုင်တာတွေကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထောက်ပြပြောဆိုထားပါတယ်ခင်ဗျာ
ပြန်ပြီးသမားတွေတယောက်စီးနှင်းထားတဲ့ Sitting Theme of Occam Harmony ကိုဗီယက်နမ်ရေပိုင်နဲ့ထဲမှာရှာဖွေတရှိထားတယ်လို့မလေးရှားရေတပ်ကပြောပါရယ်။အခုခါမှာအဲ့ဒီပြန်ပြီးသမားတွေအနေနဲ့လက်လက်ချဖို့နဲ့သူတို့ကိုအန္တရာယ်ပြုမှာမဟုတ်ကြောင်းကတိပေးထားတယ်လို့လည်းမလေးရှားရေတပ်အာဏာပိုင်တွေကဒီကနေ့ပြောပါရယ်။တင်မောပေါ်တင်ဆောင်ထားတာတွေနဲ့တင်မောဝန်တန်းတွေပေးကိလို့ကြုံမှုရှိတယ်လို့ MMEA လို့ခေါ်တဲ့မလေးရှားရေကြောင်ကြီးကြပ်ရေးအေဂျင်စီကကွာလာလပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအထွန်းမှာပြောဆိုသွားတာပါ။ Grow 95 Desi Paper ပေါ့9000တင်ဆောင်ထားတဲ့အဲ့ဒီတင်မောဟာဇွန်လ17ရက်နေ့ကဂျဟိုးစိတ်ကန်ကရေမိုင်300အကွာမှာပြန်ပြီးဆွဲခေါ်ဆောင်လာခံရတာဖြစ်ပြီးတော့တင်မောပေါ်မှာပစ္စတိုတနက်နဲ့ဓာတ်ကိုက်ဆောင်ထားတဲ့ပြန်ပြီးသမားအ ਨੇ ဆုံးရှိဦးရှိတယ်လို့မလေးရှားရေတပ်အကြီးအကဲဗိုလ်ချုပ်ကြီး Abdul Aziz Jaffar ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားဖော်ပြထားပါတယ်။အခုလအတွင်းဒီလိုတင်မောပြန်ပြီးဆွဲတာဒါဟာဒုတိယအကြိမ်ပါ Occam Harmony တင်မောဟာမလေးရှား Occam တင်မောကုမ္ပဏီကဖြစ်ပြီးတော့တင်မောဝင်တဲ့22ဦးထဲမှာတော့မလေးရှားနိုင်ငံသား16ယောက်၊အင်ဒိုနီးရှားနိုင်ငံသား9ယောက်နဲ့မြန်မာနိုင်ငံသား1ယောက်ပါပါတယ်ရှင
် View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကြာလာပြီနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ American ပြည်ထောင်စုတိုင်းကိုရီးယားလိုင်းနာပြည်နယ်ချာစတန်မြို့က African American ဖျားချောင်းအတွင်းပို့တုံးနေညကပြစ်ခတ်မှုကြောင့်လူသေဆုံးခဲ့တာနဲ့ပတ်သက်လို့ဒါဟာမုန်တီးမှုကိုအခြေခံတဲ့ရာဇဝတ်မှုအဖြစ်ပြည်ထောင်စုရှိနေတွေကစုံစမ်းစစ်ဆေးဖို့အမှုဖွင့်ထားတယ်လို့ American တရားရေးဌာနကပြောပါတယ်။အဲ့ဒီဖျားချောင်းကိုဝင်ရောက်ပြစ်ခတ်ခဲ့တဲ့တနန်သမားကိုတော့အခုခါမှလိုက်လံရှာဖွေနေပါတယ်။ Emmanuel African Methodist Episcopal ဖျားเจ้าမှာအပတ်စဉ်ဝတ်ပြုဆုတောင်းပွဲပြုလုပ်နေတော့အသက်20ကျော်အရွယ်လူပြုအမျိုးသားတို့ကဖျားเจ้าအတွင်ဝင်ရောက်လာပြီးဝတ်ပြုဆုတောင်းနေသူတွေနဲ့အတူအ ਨੇ ဆုံးတနားကြီးကြအတူထိုင်နေခဲ့ပါတယ်။အဲဒီနောက်တနက်နေ့ပြစ်ခတ်တာမှာလူ9ဦးသေဆုံးသွားပြီးအတော်များများဒဏ်ရာရသွားတယ်လို့ Charleston ရဲဌာနအကြီးအကဲ Greg Mulan ကသတင်းထောက်တွေကိုပြောပါတယ်။တနက်သမားလို့ယူဆသူတွေရဲ့ဓာတ်ပုံပါတဲ့လက်ကမ်းစာဆောင်တွေကိုအာဏာပိုင်တွေကအခုခါမှပြန်ဝေထားပြီးသူဟာအလွန်အန္တရာယ်ရှိသူဖြစ်ယုံကြည်ထားတယ်လို့မူလန်ကပြောပါရယ်။တနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး6ဦးသေဆုံးသွားပါရယ်။အဲ့ဒီသေဆုံးသူတွေထဲမှာပြည်နယ်အထက်လွှတ်တော်အမတ်တဦးလည်းဖြစ်ဓမ္မဆရာတဦးလည်းဖြစ်တဲ့ Clementa Pink နေလည်းပါဝင်တယ်လို့သတင်းတွေမှာဖော်ပြပါရယ်။တခြားသေဆုံးသူဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့သူတို့မိသားစုဝင်တွေအားလုံးကိုအကြောင်းကြားပြီးတဲ့အထိထုတ်ပြန်အောင်မှမဟုတ်ဘူးလို့မူလန်ကပြောပါရယ်ခင်ဗျာ။
ချက်နိုင်ငံမျိုးတော်မှာဒီသတင်းပဲအစောပိုင်းကလူ33ယောက်သေဆုံးခဲ့ရတဲ့တေကန်ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ဘိုကိုဟာရမ်စစ်သွေးကြွတွေကိုလက်တုံ့ပြန်တဲ့အနေနဲ့ချက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစိုးရကဒီကနေ့ပြောပါရယ်စစ်သွေးကြွစကန်6ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သွေးကြွတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအတော်များများကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းချက်စစ်ဘက်ကကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့ဘယ်ပြစ်မှတ်နေရာတွေလဲဆိုတာကိုတော့အတိအကျမဖော်ပြပါဘူးတနင်္လာနေ့တုန်းကလူတွေတေချေခဲ့ရတဲ့အထိပုံပေါက်ကွဲမှုဟာချက်နိုင်ငံမျိုးတော်အန်ဒီဂျာမီနာမှာရှိတဲ့ရထနာကျုံနဲ့ရဲတပ်နဲ့ကြောက်တစ်ခုမှာဖြစ်ပွားခဲ့ပြီးတော့လူတရာကျော်လဲဒဏ်ရာရခဲ့တာပါဒီတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံအတွင်းမှာခေါင်းမီးခြုံသွာလာမှုတွေနဲ့ရောင်းချမှုတွေကိုတားမြစ်ထားတယ်လို့ချက်ဝန်ကြီးချုပ်ကမနေ့တုန်းကပြောသွားပါတယ်ရှင်
အဒါရိုမျိုးမှာကျင်းပနေတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အယ်ရှာဘက်စစ်သွေးကြွတွေကိုဆိုမာလီယာလုံခြုံရေးတပ်တွေကဒီကနေ့မှာအချိန်မီတားဆီးလိုက်နေပါတယ်။အစည်းအဝေးကျင်းပရာအဆောက်အဦဂိတ်ဝင်ဝမှာအကြမ်းဖက်သမားတယောက်ဟာသူ့ကိုယ်ပေါ်ကဘုံးတွေကိုဖောက်ခွဲခဲ့ပြီးနောက်ထပ်သဏ္ဍာန်သမား3ဦးကတော့အစည်းအဝေးကနေထိဝင်ရောက်ဖို့ကြိုးစားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အေမီဆမ်လို့ခေါ်တဲ့အာဖရိကန်တမကလက်အောက်ခံငင်းကြိုင်ထိန်းသိမ်းတပ်ဖွဲ့ဝင်တွေလည်းပါဝင်တဲ့လူညိုရေးတပ်ဖွဲ့ဝင်တွေဟာအကြမ်းဖက်သမားတွေအစည်းအဝေးကနေမဝင်ရောက်ခင်မှာပြစ်ခတ်တားဆီးနိုင်လဲပါတယ်ဒီလိုတိုက်ခိုက်မှုဟာအစိုးရကိုဖြုတ်ချပြီး IS တွေနဲ့ပူးပေါင်းနိုင်ဖို့ကြိုးစားနေတဲ့အယ်ရှာဘက်အဖွဲ့ရဲ့နောက်ဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်ဆိုမာလီယာတပ်ဖွဲ့ဝင်တွေနဲ့အီမီဆမ်တပ်ဖွဲ့ဝင်တွေဟာဆိုမာလီယာနိုင်ငံကအဓိကကျတဲ့မြို့တွေကနေအယ်ရှာဘက်စစ်သည်ကြတွေကိုမောင်းထုတ်နိုင်ခဲ့ပေမဲ့တခြားဒေသတွေမှာဒီစစ်သည်ကြတွေဟာတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်ခင်ဗျာ
လာမယ့်2020ခုနှစ်ကစပြီးအမေရိကန်ဒီ$10တန်းတွေမှာထင်ရှားတဲ့အမေရိကန်အမျိုးသမီးတွေရဲ့ရုပ်ပုံတွေနဲ့ထုတ်တော့မှာပါ1920ပြည့်လွန်နှစ်တွေကတည်းကစတင်ထုတ်ဝေခဲ့တဲ့လက်ရှိ$10တန်းတွေပေါ်ကအမေရိကန်ရဲ့ပထမဆုံးဗဏ္ဍာရေးဝန်ကြီးအလက်ဇန်ဒါဟယ်မင်တန်ရဲ့ပုံနေရာမှာနောက်ထုတ်မဲ့$10တန်းအစ်စ်တွေနဲ့အစားထိုးမှာပါအသစ်ပြန်လဲမိုးမှန်မဲ့ဒီ$10တန်တွေ့တွေကိုတော့အမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲပြီးတရားဝင်အတည်ပြုခြင်းနှစ်တရာပြည့်ချိန်မှာစတင်အသုံးပြုသွားမှာဖြစ်ပါတယ်ရှင် Direct
ကြာသပတင်းနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးကချင်ပြည်နယ်ဘက်ကနယ်မြေမငြိမ်သက်မှုတွေကိုကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဖားကန်ဒေသမှာဒီအပိုင်းအတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA ကြားတိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ညကဒေသရင်းမှာပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့ပါတယ်အဲ့ဒီပောက်ကွဲမှုတွေအတွင်းမှာအ ਨੇ ဆုံးလူတဦးထိခိုက်ထဏ်ရာရခဲ့ပါတယ်ဒီလိုတိုက်ပွဲတွေရေရှည်လာမယ်ဆိုရင်မိုးကောင်းဖားကန်လန်ပိတ်ဆို့သွားနိုင်ပြီးကုန်စည်စီးဆင်းတာတွေလည်းရပ်တန့်သွားနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်ဖားကန်ဒေသကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ကချင်ပြည်နယ်ဖားကန်ဒေသအတွင်းမှာဒီလ15ရက်နေ့ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နောက်ဗုဒ္ဓဦးနေ့မှာဖားကန်နဲ့မိုးကောင်းလန်မှာ300လောက်တိုက်ပွဲဖြစ်ခဲ့သလိုညာဘက်မှာတော့ဘုံလေးလုံးဇက်တိုက်ဆူစလို့ပောက်ကွဲခဲ့ပါတယ်ဒီလိုဘုံတွေဇက်တိုက်ပောက်ကွဲခဲ့တဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ
်ခုနိုင်နဲ့ရှင်းနိုင်ကြားထဲမှာကျွန်တော်ကြားသိရတာတော့လုံချင်းမှာကဒီတက်ကုန်းသားမှာပေါ့မိုင်းမလုံးကွဲတယ်နောက်ဖက်ကမှာကျတော့ခုနိုင်နဲ့ရှင်းနိုင်ကြားပါပဲအဲ့ဒီဒီဒီတရာဖက်ကနဲ့မရှိကြောင်းနဲ့ကူးထားတဲ့ဒီဥလူချောင်းကူတရာဒီမရှိကြောင်းဘက်မှာတုံချိုပြီးတောက်ယူထားတဲ့ရဲတွေပေါ့ဗျာအဲ့ရကင်းဆောင်ဒီဦးသူတို့ကမိုင်းလာပစ်သွားတဲ့ချိန်အဲ့တဲ့ဒီကြားထဲမှာအဲ့တော့ရကင်းမှုပေါ့ဗျာဟိုစားပူလေးတယောက်ဖြီးတယ်လို့တော့ကြားတယ်။ကြားရတာတော့လက်ချီအောင်မှာနောက်ပြီးတော့မှဒီခွန်နိုင်နဲ့ရှင်နိုင်ကြားမှာပဲစိုင်းတောင်မှာစားပါရုံရှိမှလည်းမိုင်းတလုံးကွဲတယ်လို့ကျွန်တော်ကြားသိရပါတယ
်။ဘုံပေါက်ကွဲပြီးတဲ့နောက်တံတားကိုပိတ်လိုက်ပြီးမြို့အတွင်းနဲ့မြို့အဝင်အထွက်မှာစစ်ဆေးဓာတ်တွေလှုပ်ဆောင်ခဲ့ပါတယ်။ကြတာပရင်းနေ့မှာတော့တိုက်ပွဲတွေညင်သက်နေတယ်လို့လည်းပြောပါတယ်ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဖားကန်မြို့နယ်ရဲတပ်ဖွဲ့မှုယုံကတာဝန်ရှိသူတဦးကအခုလိုအတည်ပြုပါတယ
်ဟုတ်ကဲ့ကွဲတာတော့ကွဲတယ်ဗျဒါပေမဲ့ကျွန်တော်ကအချက်လက်ကိုအတိအကျကျွန်တော်တော့မသိဘူးဗျသူတို့အဲ့ကိုင်တဲ့ဌာနစိတ်ကတယောက်မှမရှိဘူးဗ
ျရဲတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရတယ်ဆိုတာလည်းဟုတ်မှန်ကြောင်းပြောပါတယ်ဖားကန်ဒေသမှာဒီလိုဘုံပေါက်ကွဲတာနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေမယ်ဆိုရင်လမ်းပန်းဆက်သွယ်ရေးပုံမခက်ခဲလာပြီးကုန်စည်နှုံးတွေမြင့်တက်လာနိုင်မယ်လို့လည်းလုံခင်းဒေသခံတယောက်ကသုံးသပ်ပါတယ
်ခုလိုဒီလိုကနေ့စဉ်ရက်ဆက်ဖြစ်လာဒီပေါက်ကွဲမှုတွေဖြစ်လာမယ်ဆိုလို့ရှိရင်ကြာလိုက်လမ်းတွေပါပိတ်ဆို့ဖြစ်လာမယ်ဒီမှာအဲကုန်စည်နှုံးတွေတက်မှာပေါ့ဗျာကုန်စည်နှုံးတွေတက်ဖို့အနေထားလေးရှိတယ်ဗျာပြီးတော့အခုအနေထားကျတော့ကျွန်တော်တို့ဖားကန်ဒေသမှာကလမ်းမဆက်တွေကောင်းလာတဲ့အခါကျတော့ဒေတာကနေဆာနေဘာလို့လောင်ထားတာမရှိတော့ဘူးပြ။အရင်တော့ကဆိုလို့ရှိရင်ဒီမှာလမ်းမဆက်တွေမကောင်းတဲ့အခါကျတော့တနစ်စာအလင်းကိုဆာနေပါလေတူလောင်ထားကြတာရှိတယ်လေ။တကယ်လို့ကအခုလမ်းမဆက်တွေရတာအဲပြတ်ပတ်ပြီးတော့မှဖြစ်သွားမယ်ဆိုလို့ရှိရင်ဒီကုန်စည်လုံးတွေကတေချာပေါက်တက်လာတော့မှာပြ
။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလည်းလုံခင်းနဲ့ဖားကတ်မှာဒီလိုဘုံတွေဇက်တိုက်ပေါက်ကွဲခဲ့ဘူးပါတဲ့။ဒါကတော့ကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးရဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကို KIA ကဖမ်းဆီးပြီးတဲ့နောက်အစိုးရတပ်က KIA တပ်စခန်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုတွေအတွင်းမှာလုံခင်းရဲစခန်းကရဲမိသားစုဝင်၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ
်ကိုမိုးစောပြောပြသွားတာပါရှင်မြန်မာနိုင်ငံပါဝင်ကဘာတလွှားပြိပခါတွေကြောင့်အိုအိမ်စွန့်ခွာထွက်ပြေးနေကြရသူပေါင်းက2014ခုနှစ်အတွင်းမှာ59သန်းခွဲအထိရှိလာနေတဲ့အကြောင်း UNHCR ကဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါရယ်ဥရောပမှာအခြေချဖို့မြေထဲပင်လယ်နဲ့အေဒန်ပင်လယ်ခွေတွေကိုအသက်ဆွန့်ပြီးဖြတ်ခဲ့ကြသူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအရှေ့တောင်အာရှနိုင်ငံတွေကိုသွားဖို့ကြိုးစားကြသူတွေအရေးကဘာကတာဝန်တရက်အနေနဲ့လက်ခံဆောင်ရွက်ပေးကြဖို့ကုလသမဂ္ဂကလည်းပန်ကြားလိုက်တာပါဒီအထက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကအခုထက်ပိုပြီးတော့အရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်အပြည့်စုံကိုဒေါက်ကင်မြုတ်သက်ကပြောပြပေးပါမယ်ရှင်
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဒီကနေ့ကြက်သပတင်းတွေထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာ2014ခုနှစ်ကုန်ထိစီးရင်တွေရအိုးရင်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ကတန်ပေါင်း60လောက်ရှိနေပြီးဒါဟာ2013ကတည်းကဆိုင်8တန်းလောက်ပိုလာတယ်လို့လွန်ခဲ့တဲ့10နှစ်တုန်းကတည်းကတန်း20လောက်ပိုလာတယ်လို့ဆိုပါတယ်ဒီဒုက္ခသည်တွေတဲကဘင်္ဂလားပင်လယ်အော်နဲ့အရှေ့တောင်အာရှရေပင်တွေထဲမှာတောင်တင်းနေတဲ့ဒုက္ခသည်တွေအတွက်ဒေတာရဲနိုင်ငံတွေရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဝမ်းမြောက်ပေမဲ့အခုတည်းပိုပြီးလှုပ်ရှားရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကပြောပါတယ
် We are happy with the fact that countries like Malaysia and Indonesia
Malaysia နဲ့ Indonesia လိုနိုင်ငံတွေကပင်လယ်ပြင်ထဲမှာဒုက္ခသည်တွေကိုကယ်ပြင်ဖို့စလုပ်လာတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ဒါပြင်မြန်မာနိုင်ငံကပါပင်လယ်ပြင်ထဲမှာဒုက္ခရောက်တဲ့သူတွေကိုကယ်ဆယ်တာတွေလုပ်ခဲ့တာပါ။ဒါမှမဟုတ်သိတာကတော့ဒီလိုဒုက္ခသည်ဖြစ်လာတဲ့အကြောင်းရင်းကိုထုတ်ပြောဖို့လိုနေပြီဆိုတာပါပဲ။မြန်မာနိုင်ငံမှာဆိုရင်လည်း Rohingya တွေကနိုင်ငံမဲ့ဖြစ်နေရတယ်လို့သူတို့ရဲ့ရပ်ပိုင်ခွင့်တွေအတွက်လေးစားမှုလည်းမရှိတဲ့အတွက်ဒီလိုပြဿနာတွေပေါ်နေရတာဖြစ်ပါတယ်။
လူပေါင်း122ယောက်တိုင်မှာတယောက်ကတော့ဒုက္ခသည်ဒါမှမဟုတ်ပြည်ရင်းအိုးအိမ်ဆန့်ခွာထွက်ပြေးသူဒါမှမဟုတ်နိုင်ငံရေးခိုလုံသူတွေဖြစ်ပြီးဒီကမ္ဘာလက်ရှိအခြေအနေကကုလသမဂ္ဂရဲ့အစိုးရခံစားမှာထင်ဟပ်နေတယ်လို့ Mr. Guterres ကပြောပါတယ
် It is time for the international community to assume its responsibilities
နိုင်ငံကတာဝန်ကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အခြေရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒီလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ရင်လည်းဒုက္ခရောက်စေနိုင်တဲ့ပြစ်ခတ်တွေအတွက်လည်းအဖြေရှာကြရမှာပါ
။လက်ရှိမှာအိုးရင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်အများဆုံးနိုင်ငံဟာစီးရီးယားနိုင်ငံဖြစ်ပြီးသူ့နောက်မှာအာဖဂန်နစ္စတန်နဲ့ဆိုမာလီယားနိုင်ငံတွေရှိပါတယ်။စီးရီးယား၊အင်နီဂျန်၊တူရကီကတော့ဒုက္ခသည်အများဆုံးကိုလက်ခံရတဲ့နိုင်ငံပါ။ဂရိနဲ့အီတလီနိုင်ငံတွေမှာလည်းဥရောပကိုအခြေချခြင်းသူတွေနဲ့ပြည်နေပါတယ်။ဒီဒုက္ခသည်တွေရဲ့ပြဿနာကိုဘယ်လိုဝေမျှယူကြမလဲဆိုတာအတွက်တော့ဥရောပနိုင်ငံတွေကြားအငင်းပွားနေကြတာပါ
။ Italian Deutschland sind jedenfalls
နိုင်ငံကတိုင်းဝိုင်းကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အချိန်ရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒါလို့မဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ဒုက္ခရောက်စေတဲ့ပြစ်ပခတွေအတွက်အဖြေရှာမှာပါ
။ Germany နိုင်ငံချိုင်းဝင်ကြီး Frank Walters တိုင်မှာပါ။EU အဖွဲ့ဝင်နိုင်ငံအများပြားကတော့ဒါကိုလက်မခံကြပဲဟန်ဂေရီကသူ့ရဲ့ဆာဗီးယားနယ်စပ်ကိုပိတ်ပစ်မဲ့အစီအစဉ်ကိုကျင်ညာခဲ့တာဖြစ်ပါတယ်။ဂျာမနီနဲ့ဆွီဒင်ကိုသွားမဲ့ဒုက္ခသည်အများပြားဟာဘောကန်နိုင်ငံတွေကိုဖြတ်ပြီးဟန်ဂေရီကိုရောက်လာကြတာပါ။
175 km ရှည်တဲ့နယ်စပ်တစ်လျှောက်မှာ4မီတာမြင့်တဲ့ခြံစည်းကိုခတ်ပြီးပိတ်ပစ်မယ်လို့ကျွန်တော်တို့ပြောနေတာပါ
။ဟန်ဂေရီနိုင်ငံခြားရေးဝန်ကြီးပါကဘာတလွားမှာအခုလိုဒုက္ခသည်တွေပေါ်ပေါက်လာနေတဲ့ပြဿနာအတွက်ကုလသမဂ္ဂနဲ့ကုညီထောက်ပံ့ရေးအဖွဲ့အစည်းတွေကတာဝန်ယူနိုင်မှာတော့မဟုတ်ဘူးလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ
်။ဒေါက်ခင်မြို့သက်ပြောပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်ဘက်ကလှေစီးပြေးဒုက္ခသည်တွေဘက်ကိုလည်းအလှည့်ပေးပါအောင်မရှင်။ရခိုင်ပြည်နယ်အတွင်းတောင်တင်နေတဲ့လှေစီးပြေးတွေက38ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးတော့လက်ခံလိုက်ပါတယ်။ ARD တိုင်းမှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်အတွင်းမှာလက်ခံပေးထားရတဲ့လှေစီးပြေးတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစစ်ဆေးမှုလုပ်ငန်းတွေပြီးစီးသွားပြီဖြစ်ပြီးအမြန်ဆုံးပြန်ပို့နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရကပြောပါတယ်။လှေစီးပြေးတွေထားနေပြန်ပို့နိုင်ရေးနောက်ဆုံးရအခြေအနေနဲ့အတူဘင်္ဂလားမြန်မာနယ်ကြားဆောင်တပ်ဖွဲ့တွေကြားမှပြစ်ခတ်မှုရှိခဲ့တဲ့အကြောင်းနောက်ဆက်တွဲအခြေအနေတွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရှင်ရခိုင်ကမ်းလွန်ပင်လယ်ပြင်ကနေဖမ်းဆီးရမိတဲ့လှေစီးပြေး200ရုထဲကဘင်္ဂလားဒေ့ရှ်နိုင်ငံထံကိုမလွှဲပြောင်းနိုင်သေးတဲ့ကြန့်ရှိနေသေးသူတွေကအများစုကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကထပ်မံလက်ခံလိုက်တာမို့တောက်ချာနေမှာပြန်လည်ပို့ဆောင်ဖို့စီစဉ်နေကြပြီဖြစ်ပါတယ်။ ARD တိုင်းတွင်းကဖမ်းဆီးရမိပြီးရခိုင်ပြည်နယ်ထဲမှာခေတ္တထိန်းသိမ်းထားတဲ့လှေစီးပြေး900ကျော်ရုထဲမှာမြန်မာနိုင်ငံသားမဟုတ်သူတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစီးဆင်းမှုလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရဦးလှသိန်းကပြောပါတယ
်။ဒီလိုမျိုးတိကျတယ်လူငယ်ဆံမှာတင်းကခွန်မျိုးကလည်းခံမှဆိုရလေ။အဲ့ဒါကလက်ပြန်ပြောဖို့ရှိနေရှိတယ်ကျွန်တော်တို့။အတူရောက်တဲ့ခွန်မျိုးကြီးရတဲ့ petition ဆိုတာဒီလိုမျိုးစနေပြပါတယ်။ခါဝင်ဒီအရင်တစ်ခေါက်လို့ပြောဆိုကျွန်တော်တို့အဲ့ဒီလိုဘင်္ဂလားဒေ့ရှ်ကိုလည်းတို့အပြည့်ပြည့်နဲ့အကြည့်ကြီးကျွန်တော်တို့ကလဲနေတရားလေးတွေတော့ညဉ့်ညဉ့်ဆက်ဆက်ပြအောင်တော့လုပ်နေကြပါ
နောက်ထပ်ဖမ်းဆီးရမိပြီးလှေစီးပြေး900ကျော်တို့ထဲမှာတော့မြန်မာနိုင်ငံသား200နီးပါးပါရှိခဲ့တာဖြစ်ပါတယ်လူကုန်ကူးသူတွေအခုအညီနဲ့မလေးရှားနိုင်ငံစီကိုထွက်ခွာကြရင်ပင်လယ်ထဲမှာမျောနေသူတွေကိုရခိုင်ပြည်နယ်တွင်မှလက်ခံထားတာကြောင့်လဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရခိုင်ပြည်နယ်တွင်ကဒေသခံတချို့ဆန့်ကျင်ဆန္ဒပြခဲ့ကြသေးတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ကြားဆုံးတပ်တို့ဗုဒ္ဓဟူးမှာလည်းအပြန်အလှန်ပစ်ခတ်ခဲ့ကြပြီးမြန်မာရေးပိုင်တဲ့ထဲကိုဝင်ရောက်လာခဲ့တဲ့ဘင်္ဂလားနယ်ကြားဆောင်တပ်ဖွဲ့ဝင်တဦးကိုမြန်မာဘက်ကဖမ်းဆီးခဲ့ပါသေးတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးဝင်ရောက်ကင်တွယ်တာမရှိဘဲနယ်ကြားဆောင်တပ်ကပဲအရေးယူဆောင်ရွက်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖက်ကမကြာခဏဆိုသလိုမြန်မာဘက်ကိုဝင်ရောက်လာတတ်တယ်လို့ရဲမှူးကြီးဦးအောင်စောကပြောပါတယ်။
တခါလေကျတော့ကျွန်တော်တို့ဒီနေချောင်းအဖွဲ့ကြီးနေနေလေအလံဝေးတဲ့ခါကျတော့လေသူတို့ကဟိုဘာကောမလဲအမြင်ရင်ဆက်လေစပီဘုတ်တွေနဲ့လာကြတဲ့ခါကျတော့ကျွန်တော်စီကအလီမီဆိုတာကျွန်တော်စီကမလိုက်နိုင်ဘူးဖြစ်နေအဲ့ဘင်္ဂလားဒေ့ရှ်ဘက်ကလာပြီးတော့ပိုက်ချတဲ့ဟာဒီကျွန်တော်စီဘက်ကပြီးတော့ပိုက်ချနေလူတွေ အဲ့လိုတွေပေါ့တငါလီတွေပတ်စံနေရောငားတွေရောရတဲ့ဥစ္စာတွေကိုအဲ့လိုပဲလူယူကြတာပေါ့မှာ
ဘင်္ဂလားဒေ့ရှ်ဘက်ကတော့နှစ်နိုင်ငံနေကြားမြစ်ဖြစ်တဲ့နတ်မြစ်ထဲမှာမတင်ကားတဲ့လေတစင်းကိုလိုက်ရင်မြန်မာဘက်ကမှားယွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့ဖော်ပြပြီးသူတို့တပ်ဖွဲ့ဝင်ပြန်လည်လွှဲပြောင်းပေးဖို့မြန်မာနေကြားဆောင်တပ်နဲ့ညှိနှိုင်းနေတယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့တာဝန်ရှိသူရဲ့အပြောကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်လူမောင်ခိုကူးသူတွေမူးယစ်မောင်ခိုတွေရာဇဝတ်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာဘက်ကနေကြားဆောင်တပ်ဖွဲ့ကိုပြန်လည်ဖွဲ့စည်းပြီးတင်းတင်းကြပ်ကြပ်ဂိုင်းတွယ်လာခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်နဲ့မြန်မာတပ်တို့ကြားထိတ်တိုက်တွေ့ခဲ့တာလည်းဖြစ်ပါရဲ့ရှင်
။မတင်ကြီးထိုက်စူးစီးတင်ပြသွားတာပါ။ပြည်တွင်းပြည်ပအိုးအိမ်ဆုံးခွာထွက်ပြေးသူတွေအရေးဒီမှာပဲရန်နာပြီးတော့ပညာရေးကဏ္ဍကိုလည်းကြည့်ကြရအောင်ပါ။ပညာရေးဥပဒေပြုပြင်ပြောင်းလဲပေးဖို့ငြိမ်းချမ်းစွာတောင်းဆိုလှုပ်ရှားရင်းဖန်ဆီးခံရသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့အစိုးရအနေနဲ့အစောပိုင်းဆွေးနွေးသဘောတူထားတာတွေကိုလည်းအကောင့်ထဲပေါ်ပေးဖို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးလှုပ်ရှားသူတွေကထပ်ပြီးတော့တောင်းဆိုလိုက်ကြပါတယ်ပညာရေးပြုပြင်နိုင်ရေးဒီကနေ့ကစလို့ရန်ကုန်မြို့မှာစတင်ကျင်းပနေတဲ့၃ရက်ကြာညီလာခံရဲ့ပထမနေ့ဆွေးနွေးပွဲတွေကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်မေခါကတင်ပြပေးပါမယ်ရှင်
ပြီးခဲ့တဲ့မတ်လတွေမှာလုံခြုံရေးအာဏာပိုင်တွေကအင်အားသုံးနှိမ်နင်းပြီးဖမ်းဆီးသွားခဲ့ကြတဲ့သပိတ်မောင်းចောင်းသားတွေနဲ့ဝန်ရံသူတွေလွတ်မြောက်ရေးအစိုးရနဲ့လေးပွင့်ဆိုင်တွဲဆုံဆွေးနွေးရာကရရှိထားတဲ့သဘောတူညီချက်၁၁ချက်ကိုအကောင့်ထဲဖော်ရေးဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကရန်ကုန်မြို့မှာကျင်းပနေတဲ့ညီလာခံမှာတောင်းဆိုလိုက်တာဖြစ်ပါတယ
်ပညာရေးလှုပ်ရှားမှုကြောင့်ဖမ်းဆီးထိန်းသိမ်းခံရတော့ចောင်းသားចောင်းသူများနဲ့ဝိုင်းရံကူညီသူများကိုချက်ချင်းလှုပ်ပေးရတောက်ဆို2015ဒီဖော်ဝိုင်းက17ရက်နေ့တွင်ကျင်းပခဲ့သည့်နေဝင်ဆိုင်ဆွေးနွေးပွဲ၌သဘောတူညီချက်ဖြစ်သည့်ចောင်းသားများ၏တောက်ဆိုရဲ့17ချက်ကိုအမြန်ဆုံးအကောင့်ထဲပို့ပေးရန်တောက်ဆိုပါ
ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုယ်စားလှယ်ဒေါက်တာသိန်းလွင်ဖြစ်ပါတယ်။လေးပွင့်ဆိုင်ဆွေးနွေးပွဲမှာဒီမိုကရေစီပညာရေးသပိတ်မှာပါဝင်ခဲ့တဲ့ចောင်းသားចောင်းသူဝန်ရံသူတို့ကိုသပိတ်နဲ့ပတ်သက်၍အရေးမယူဘူးလို့အစိုးရပိုင်းလွှတ်တော်ပိုင်းကသဘောတူလက်မှတ်ထိုးခဲ့ကြပေမဲ့ချိုးဖောက်ပြီးចောင်းသားចောင်းသူတွေကိုအရေးယူခဲ့တာဟာအစိုးရအပေါ်ယုံကြည်မှုယွံနေစေတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းဒီမိုကရေစီပညာရေးစနစ်ပေါ်ပေါက်လာဖို့အတွက်ကိုတော့ဆွေးနွေးအပြေရှားတဲ့ဒီလန်တွေနဲ့တက်နိုင်သမျှကြိုးပမ်းတော့မှာဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ်
။အနေနဲ့ကတော့နောက်ထပ်ဆွေးနွေးပွဲတွေဆက်လက်တိုက်တွန်းတော့မှာပါ။ကျွန်တော်တို့မှာသဘောတူပြီးသားသဘောတူချက်လည်းရှိပြီးသားပဲ။ပညာရေးပြည်ပြင်ပြောင်းလဲဖို့အတွက်ဒီလေးပွင့်ဆိုင်ကအမြဲမပြတ်လက်တွဲဆောင်ရွက်တော့မယ်ဆိုတဲ့သဘောတူချက်ရှိတယ်။အဲ့ဒါကိုကျွန်တော်တို့ထပ်ပြီးတော့တတိပေးမယ်။အဲ့ဒီပြင်ကျွန်တော်တို့ဟိုဟာ advocacy လုပ်ငန်းတွေဒါဒီပညာရေးပြည်ပြင်ပြောင်းလဲမှုလိုတယ်ဆိုတော့ခြေခြေပြန့်ပြန့်ဖြစ်သွားအောင်လွတ်တော်မှာရောလွတ်တော်ပြင်ပမှာရောခြေခြေပြန့်ပြန့်ဖြစ်ဖို့အတွက်ကျွန်တော်ဆွေးနွေးပွဲတွေဆက်ပြီးတော့လုပ်သွားမယ်။နောက်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုလည်းကျွန်တော်ရယူသွားမှာ
လက်ရှိမှာအမျိုးသားပညာရေးဥပဒေကြံကိုပြည်ထောင်စုလွှတ်တော်မှဆွေးနွေးလျက်ရှိပြီးလက်တလောဆွေးနွေးအတူပြုချက်များမှာចောင်းသားတွေနဲ့ NNER ဘက်ကတောင်းဆိုထားတဲ့အဓိကအချက်တွေဖြစ်တဲ့ဘူချုပ်ကင်မှုလျှော့ချရေးចောင်းသားတမကဖွဲ့စည်းရေးနဲ့တိုင်းရင်းသားဘာသာစကားဆိုင်ရာသင်ကြားရေးစတဲ့အချက်တွေကိုဥပဒေကြံမှာပါဝင်ခွင့်မရဘဲပယ်ချခံရတယ်လို့ NNER ကဒေါက်တာသိန်းလွင်ကပြောပါတယ်။ NNER အဖွဲ့ဝင်အလဲဖြစ်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာညူညူသိန်းကတော့ဆွေးနွေးနေစေဖြစ်တဲ့အမျိုးသားပညာရေးဥပဒေကြံခမဲ့ပညာရေးစနစ်ကိုအလဲတန်းအထိထားပေးရန် NNER ကတောင်းဆိုထားမှုကိုပယ်ချခံခဲ့ရကြောင်းဒီမိုကရေစီပညာရေးထစ်ထွန်းနိုင်ဖို့အတွက်လိုအပ်နေသေးတယ်လို့ခုလိုပြောဆိုလိုက်ပါတယ်။အဲ့
တော့ inclusive education နဲ့ပတ်သက်လို့ရှိရင်ကျမတို့ကဒီသဘောတရားကိုပေါ့နော် NNER အနေနဲ့အမျိုးသားလွတ်တော်မှာရောပြည်သူလွတ်တော်မှာရောပေါ့နော်ဒါကျမတို့အချိန်ချင်းကျမတို့ရှင်းပြပါမယ်။ပြဿနာဘာလဲဆိုတော့ကျမတို့ရှင်းပြလို့ရှိရင်အဲ့ဒီရှင်းပြတဲ့ဘဝကိုတက်လာတဲ့လွတ်တော်ကိုယ်စားလှယ်တဲ့အားနဲ့တော့တို့တော့ဆုံးဖြတ်တဲ့အခါကျတော့အဲ့ဒီလွှတ်တော်ကိုယ်စားလှယ်600ကျော်လောက်ကဆုံးဖြတ်တယ်။အဲ့ဒီ600ကျော်လောက်ထဲမှာကျမတို့ရှင်းပြတဲ့ဟာကိုနားထောင်ထားတဲ့နားလည်တဲ့လူကခုနက10ယောက်15ယောက်ထဲမပို့ဘူးပေါ့နော်။အဲ့ဒီနည်းနဲ့ကျမတို့ကအငဲတန်းလေဒါချုံနေတာဖြစ်ပါလေ။
NNER ကကြီးမှုကျင်းပနေတဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာဒုတိယအကြိမ်ညီလာခံကိုဇွန်လ18ရက်နေ့20ရက်နေ့ထိ3ရက်ကြာကျင်းပမှာဖြစ်ပြီးပညာရေးကိုယ်စားလှယ်ထောင်ကျော်တက်ရောက်လျက်ရှိပါတယ
်။မြန်မာပညာရေးပြုပြင်နိုင်ရေးညီလာခံပထမနေ့ဆွေးနွေးပွဲအကြောင်းကိုမေခပြောပြသွားတာပါ။အခုတခါတော့တောက်သုံးရေခက်ခဲရှားပါမှုအခြေအနေကိုပြောပြပေးပါဦးမယ်ရှင်။ မြန်မာနိုင်ငံမှာရေကောင်းရေတန်းရဖို့ခက်ခဲနေတဲ့ပဲလို့အခုလအတွင်းထွက်ပေါ်လာတဲ့အမျိုးသားစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။ရေတန်းထုတ်လုပ်ငန်းတွေကြကြပြန့်ပြန့်ထွက်ပေါ်လာပေမဲ့လူအများစုကဝယ်ယူသုံးစွဲဖို့မတတ်နိုင်ကြပဲတောက်ရီဦးစင်တွေကိုပဲအားထားနေရဆဲလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းရေပေးဝေရေခြေကန်အဆောက်အုံကောင်းတွေမရှိတာကလည်းမြန်မာပြည်သူအများစုအတွက်ရေတန်းရရှိမှုကိုအခက်အခဲတွေဖြစ်စေကြောင်းပြောနေကြတာပါ။အပြည့်စုံကိုတော့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာတိုင်းပြည်ရဲ့စီးပွားရေးလည်းကြီးထွားလာနေတာနဲ့အမျှတောက်ရည်တန်းဈေးကွက်တွေလည်းခြေပြန့်လာနေပါတယ်။ဒါပေမဲ့လူတဦးချင်းစီရဲ့တစ်နှစ်ပြန့်မြဝင်ငွေဟာအမေရိကန်ဒေါ်လာ1100လောက်ပဲရှိတာကြောင့်အများစုကတော့ရေတန်းတစ်ဘူး300လောက်ကိုဝယ်တောက်ဖို့မတတ်နိုင်ကြပါဘူး။ရေပေးဝေးအခြေခံအဆောက်အုံကောင်းတွေမရှိတာရေတန်းဘူးတွေဈေးကြီးတာကြောင့်အများစုကအခုချိန်ထိတောက်ရည်အိုးစင်တွေကိုအားထားနေရတော့မှဖြစ်ပါတယ
်။အားကောင်းတာဆိုရင်ရှိတော့အလွယ်တူတောက်ရည်ရတာဟုတ်လား။ရေဟိုကငင်ကကြည့်တာဟောတိုင်းလိုင်းရခက်ခဲကြည့်တာဟောကောင်းပ
ါလူသွားလူလာများတဲ့အနေအားလေးဆိုတော့လေအများအားလုံးထားတဲ့လူတွေလည်းကုစုလည်းရဝန်တော်ဝဆိုသူတို့ပေါ့အပြည်သူသွားလာမှုတွေရတယ်အားလုံးအကုန်လုံးကောင်းပါလေထားတဲ့လူတော့ပေါ့မထားတဲ့လူလည်းမတော့နဲ့ပေါ့
ရန်ကုန်မြို့နေလူ9သန်းမှာ60ရာခိုင်နှုန်းလောက်ပဲအိမ်မှာဂျူးပြူရရရှိကြပါတယ်ပြီးခဲ့တဲ့ဆက်ဆိုးရလက်ထက်ရင်းနှီးမြုပ်နှံမှုတွေအားနေခဲ့တဲ့အတွက်လူ၁၀ယောက်မှ၁၀ယောက်လောက်ကရေရင်းရေကန်တွေမြေချောင်းတွေလိုဘေးကင်းလုံခြုံမှုမရှိတဲ့ရေတွေကိုမဖြစ်မနေတောက်သုံးနေကြရပါတယ်။တစ်ဖက်မှာလည်းစီးပွားရေးကြီးထွားလာတဲ့အများရေတန်းထုတ်လုပ်သုံးဆွဲမှုဟာအရင်ကထက်ပိုများလာပါတယ်။နာမည်ကြီးအယ်ပိုင်းရေတန်းကုမ္ပဏီဟာမနစ်ကရေတန်းဘူးတန်း100လောက်ထုတ်ခဲ့ပြီးတော့2015ခုနှစ်မှာတန်း300လောက်ထိထုတ်ဖို့မှန်းထားပါတယ်။ရေတန်းထုတ်လုပ်တဲ့ကုမ္ပဏီတွေထဲမှာဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီလည်းပါဝင်ပေမဲ့အခုချိန်ထိတော့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေမလုပ်သေးပါဘူး။လွင်ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာဆိုင်းစံထွန်းကတော့ရေတန်းလုပ်ငန်းဟာအလားအလာကောင်းပြီးတော့လူတွေချမ်းသာလာတဲ့အမြလူလက်တန်းစားတွေရဲ့မြောင်မှတ်ချက်တွေလည်းပိုရှိလာနေတယ်လို့ပြောပါတယ
် Previously a lot of small players they don't care for the water treatment they just get it from maybe underground or from
you know what so ကုမ္ပဏီအသေးလေးတွေအများကြီးပါသူတို့ကရေကိုသေးသေးချာချာတန့်စင်ဖို့လိုတယ်ဆိုတာကိုဂရုမစိုက်ပါဘူးအဝီစီတွင်းကဖြစ်ဖြစ်ဒါမှမဟုတ်မြို့ရင်းကပေးတဲ့ရေပိုက်ကနေရေတွေကိုယူကြပါတယ်ခပ်ပေါ်ပေါ်ပဲသဘောထားပြီးလုပ်ကြတယ်တခြားနိုင်ငံတွေကနေကျွန်တော်ရခဲ့တဲ့အတွေ့အကြုံတွေအရအည်အသွေးကောင်းတာမကောင်းတာတွေလူမှုအပေါ်မှာအကျိုးသက်ရောက်မှုရှိနိုင်တယ်ဆိုတာကျွန်တော်သိပါတယ
်။ဒါပေမဲ့မြန်မာနိုင်ငံမှာရေတန့်ဝယ်ယူသုံးစွဲမှုနှုန်းဟာဒေတာရင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်နည်းနေတော့မှဖြစ်ပါတယ်။ Euro Monitor International အဖွဲ့ရဲ့2014အစည်းအဝေးခန်းစာအရမြန်မာနိုင်ငံမှာရေတန့်ဘူးဝယ်ယူသုံးစွဲမှုဟာတအိမ်တောင်ကို 3.1 လီတာပဲရှိပြီးတော့ Asia Pacific ဒေသတစ်ခုလုံးမှာတော့21လီတာရှိပါတယ်။ပြီးခဲ့တဲ့ February လမှာကျန်းမာရေးဝန်ကြီးဌာနကရေတန်းကုမ္ပဏီ80ကိုကျန်းမာရေးစံနှုန်းတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်ပိတ်ပစ်လိုက်ပြီးတဲ့နောက်ရေတန်းရရှိမှုနဲ့ပတ်သက်ပြီးတော့လဲစိုးရိမ်မှုတွေတိုးလာနေပါတယ်။အခုလအတွင်းထွက်ပေါ်ခဲ့တဲ့အမျိုးသားစစ်တမ်းကောက်ယူမှုအရမျိုးနေလူတွေရဲ့38ရာခိုင်နှုန်းပဲတောက်သုံးရေတန်းရရှိပြီးတော့ဒါဟာကြီးလက်ဒီသားထက်2ရာခိုင်နှုန်းလျော့နေပါတယ်။ရန်ကုန်ရုံးကအထူးသဖြင့်မြို့အပြင်ပိုင်းတွေမှာနေထိုင်ကြတဲ့လူအများစုဟာရေတွင်းရေကန်တွေကိုအမိပြုနေရတော့မှဖြစ်ပါတယ်။စေအနာရှင်စနစ်အောင်မှာဆယ်စုနှစ်ပေါင်းများစွာလက်လူရှုခံခဲ့ရတဲ့အတွက်မြန်မာနိုင်ငံရဲ့ရေပေးဝေးစနစ်တစ်ခုလုံးဟာတခြားအခြေခံအဆောက်အုံတွေအတော်များများလိုပဲအသစ်ပြန်လဲဖို့မဖြစ်မနေလိုအပ်နေပြီဖြစ်ပါတယ်။ရန်ကုန်မြို့မှာတော့ပြင်သစ်ကုမ္ပဏီတစ်ခုကတန်ကြီးတက်နေတဲ့ရေပိုက်မိုင်ပေါင်းထောင်နဲ့ချီကိုစီးကြောတာတွေပြန်ပြင်တာတွေလုပ်ဖို့အတွက်စီမံကိန်းတွေအကြမ်းရေးဆွဲနေပါတယ်။ Aegis ကုမ္ပဏီရဲ့ Engineer Marion Haas ပြောတာကတော
့ The whole network actually has to be renovated.At least part of it, the part of this too old or too damaged.
ဒီလိုရေပိုက်တွေအကုန်လုံးပြန်ပြင်ဖို့လိုပါတယ်။အနေအဆုံးတော့ရန်ကုန်ဟောင်းပြီးတော့ပြည့်စည်နေတဲ့အပိုင်းတွေကိုလုပ်ဖို့လိုတယ်လေ
။ရေပိုက်တွေအကုန်လုံးလဲဖို့အတွက်ဆိုရင်နှစ်20လောက်ကြာနိုင်တယ်လို့သူကပြောပါတယ်။အဲ့ဒီအချိန်တွင်းမှာတော့ရန်ကုန်မြို့ကလမ်းသွားလမ်းလာတွေအနေနဲ့ရေငတ်ပြည်စီဖို့အတွက်စေနာရှင်တွေရဲ့ရေကူးသူလုပ်မှုအပေါ်မှာပဲအားထားနေရမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုည10:00နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ18ရက်ကြာတာပြည့်နေ့ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်အဲ့ဒီအချိန်ပိုင်းတွေမှာအရင်ဆုံးသွေးလွန်တုတ်ကွေးအကြောင်းသိကြရမယ့်ကျန်းမာရေးအစီအစဉ်လူဦးရေနဲ့သကောင်စီအကြောင်းမြန်မာရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလွှာမှာတော့အပြစ်ရက်စဲရေးဖြစ်နိုင်မဖြစ်နိုင်နဲ့ပတ်သက်လို့အခုလိုနားဆင်ရပါမယ
် NCCT အနေနဲ့ပြီးလို့မပြီးပြတ်တဲ့အချက်လက်တွေဆိုတော့နည်းနည်းပို့ပြီးတော့ခက်တဲ့အနေထားလို့ပြောလို့ရပါတယ်
အပြစ်ရဲ့ညီနိုင်ရေးအဖွဲ့ခေါင်းဆောင်တူဖြစ်တဲ့နိုင်ဟန်သားရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသကအဖြစ်အဆုံးလင်ကိုလည်းနားဆင်ကြရပါမယ်ရှင်။ဒီလိုစီစဉ်တွေကမှအခုရင်ဆုံးကျန်းမာရေးစီစဉ်ကိုနားဆင်ကြည့်ကြရအောင်ပါ။ဒီတစ်ပတ်မှာတော့သွေးလွန်တုတ်ကွေးယောဂါကာကွယ်ရေးအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်။အခုလိုမိုးရသည်မှာပိုဖြစ်လေရှိတဲ့သွေးလွန်တုတ်ကွေးယောဂါမြန်မာနိုင်ငံမှာဒီနှစ်ပိုအန္တရာယ်ရှိနေလို့ကာကွယ်ရေးအထူးလှုပ်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ဒီယောဂါကာကွယ်ရမှာယောဂါကူးဆက်စေတဲ့ခြင်ကြားမပေါက်ဖွာအောင်တုတ်တင်နိုင်အောင်နဲ့အကိုက်မခံရအောင်လုပ်နိုင်တဲ့နည်းတွေကိုသိထားပြီးလက်တွေ့ကျင့်သုံးဖို့အရေးကြီးပါတယ်။ဒီအကြောင်းစစ်တက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပမောက္ခဒေါက်တာစောဝင်းခင်ဗျာ။ကျွန်တော်မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးဖြစ်တာနဲ့ပတ်သက်ပြီးတော့ပြီးတဲ့တစ်ခါကတော့သွေးလွန်တုတ်ကွေးဖြစ်တာကိုကြိုပြီးတော့စောစောစီစီသိနိုင်ဖို့လက္ခဏာတွေကြောင်းရှင်းပြခဲ့တယ်။နောက်ဒီဖေးကိုတင်ရမယ့်အနေထားတွေကြောင်းလည်းကျွန်တော်တို့ပြောပြခဲ့ကြရတယ်ပေါ့။ဒီတစ်ခါတော့ဆရာကြီးဒီသွေးလွန်တုတ်ကွေးလုံးဝမဖြစ်အောင်ရောကာကွယ်လို့ရတဲ့အနေထားရှိလားဆရာကြီ
း။ဟုတ်ကဲ့သွေးလွန်တုတ်ကွေးကတော့ခြင်ပုံးခေါ်ခြင်ကြောက်ခိုက်တာနဲ့တစ်ဆင့်ဗိုင်းရပ်စ်ကကူးဆက်တယ်ပေါ့နော်။အဲတော့ခြင်ကြိုက်မခံရရင်တော့မဖြစ်နိုင်ဘူးပေါ့ဗျာ။အဲ့ကျမကိုင်းကမရနိုင်တဲ့နီလန်းတွေကကာကွယ်တဲ့နီးပေါ့
ဟုတ်ကဲ့ဆရာအခုလိုဒီခြင်ကိုက်ခံရတာနေကာကွယ်နိုင်ဖို့အတွက်ဘာတွေလုပ်ဖို့လဲ
ဟုတ်ကဲ့အဓိကတော့ဒီခြင်ကသက်တမ်းနဲ့သိတော့မရှိဘူးပေါ့နော်မတပတ်ဆယ်ရတလောက်ပဲကြာခြင်ကပေါက်ပွားလာလိုက်ပိုးလောက်လာနေတော့ခြင်ဥရေဥရေရေကြီးရေသန့်မှဥရေဆိုတော့ဒီခြင်ကြားရေဖို့ရေသွုံးမှမဟုတ်ပါဘူးဒီရေကြီးရေသန့်ပေါ့နော်အင်းထဲမှာထောင်ထားတဲ့ရေတို့အဝင်းကြီးရရေအိုင်လေးတွေမှာတင်နေတဲ့ရေညောင်းထဲမှာဆောင်ကြည်တဲ့တန်းတဲ့ရေပေါ့နော်အဲ့လိုမျိုးမှာပေါက်ပွားတယ်ဥချတယ်အဲ့ဒီကပိုးနောက်လမ်းနေပေါက်တယ်အဲ့ဒီကမှချင်ဖြစ်တယ်ပေါ့နော်အဲ့ဒါမျိုးကလည်းဗမာထွေလဲဆိုလို့ရှိရင်မမိုးရွာလိုက်အဲမိုးရတလဟောရွာနေတဲ့သူကမျောပါသွားတယ်ဒါပေမဲ့မိုးရွာလိုက်နေပူလိုက်မိုးရွာလိုက်နေပူလိုက်ပေါ့ဒီလိုရေတင်ချင်တတ်တယ်အဲ့တော့ဒီပိုးလောက်လမ်းနှိမ့်နေရတွေကရေကြီးပါနောက်ဒီချင်းနေနဲ့လဲဘူးဝေးပြနေတာမဟုတ်ပေါ့နော်သူရဲ့flight range ကခိုက်တရားလောက်ပဲရှိတယ်ဆိုခိုက်တရားပတ်ဝန်းကျင်လောက်မှာပဲပြန်နေတာပေါ့အဲ့တော့ဆိုတော့ဘာပူရေးကြည့်လဲဆိုလို့ရှိရင်နေ့အချိန်မှာလည်းခိုက်တတ်တယ်အဲ့တော့နေ့အချိန်မှာကလေးတွေစုဝေးတဲ့နေရာပေါ့နော်အလွယ်တကူချင်ရလဲတယောက်ပြီးတယောက်ခိုက်နေတဲ့နေရာမျိုးမှာနေ့ကလေးတွေကြောင်းမူဂျိုကြောင်းကျူရှင်မူဂျိုရဲ့ဆိုင်ကျောင်းသားရဲ့ကျောင်းကပူရေးကြည့်တော့မူလာလန်ကျောင်းလေလန်ကျောင်းတက်တန်ကျောင်းဒီကျောင်းတွေနေ့အချိန်မှာကလေးတွေစုဝေးတဲ့နေရာပတ်ဝန်းကျင်မှာကိုလောင်လမ်းခင်မပေါက်ပါဘူးကြီး
ပါဟုတ်ကဲ့ဆရာဒီကလေးတွေစုဝေးတဲ့ကျောင်းနေရာတွေအချင်းတခြားရောဒီဘယ်နေရာတွေမှာအဓိကထားပြီးတော့လုပ်ဖို့လုပ်နေ
ကျတော့ဟိုနေရာတိုင်းမှာလုပ်နိုင်ရင်တော့လည်းကောင်းတာပေါ့နော်တိုးတော့လည်းဒါလည်းဖြင့်လူကြီးထူထပ်တဲ့နေရာပေါ့အဲဆိုလည်းချင်းရလွယ်တူတယောက်ပြီးတယောက်တိမ်ပြီးတိမ်ခိုင်နေတော့ပေါ့နော်ဒါပေမဲ့တနေရာတနေရာသိပ်ဝေးရင်တော့လည်းအဲ့လိုခုံပြီးတော့မပူနိုင်ဘူးပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီကလေးငယ်တွေစုဝေးနိုင်တဲ့ကျောင်းတွေနဲ့ဒီလူနေထူထပ်တဲ့နေရာတွေမှာဘာရီလုပ်ဖို့လို့လဲဆရာကာဝယ်ဖို့အတွက်
ကျတော့ကျွန်တော်လည်းအများအားပြောနေတာပေါ့နော်ဒီပိုးလောက်လမ်းအနေရပြီပါပေါ့ဖုံးစုံခတ်စစ်လောင်းထောင်လဲဖွင့်မြုပ်ရှင်မှုပေါ့နော်ဆိုတော့ရေကန်နေရိုးတွေရေကန်နေမှာဖုံးထားမယ်ဖုံးဖုံးထားမယ်ပေါ့ဗျာတိုင်ကြီးတို့ပါတော့သွန်ဆိုတော့ဖြစ်နိုင်ရင်ခဏခဏရေလဲအသွန်ပေးမယ်သွန်တဲ့အခါမှာလဲသွန်နိုင်ရည်ကိုပုတ်တိုက်ပြီးတော့ဆေးကြောမယ်ပေါ့နော်ဒါသွန်နိုင်တဲ့ဦးပမာဏရှိတဲ့ရေဒီရည်တုံအောင်လည်းအရာတွေပြောတာပါခတ်ဆိုတော့ဥက္ကံလိုအမျိုးကြာမတော်နိုင်ဘူးဆိုတဲ့ခတ်ကြစီပိုးလောက်သားမျိုးရည်စင်းနဲ့ခတ်ထုတ်ပြင်မယ်စစ်တစ်ခါလေးကြရေးရရှားတာကိုအဲကြတော့တုံမဖြစ်နိုင်လို့ရှိရင်အိုးတစ်ခုကနေတစ်ခုပြောင်းမယ်ပုံးတစ်ခုကတစ်ခုပြောင်းဂျာမရည်စစ်ခံပြီးပိုးလောက်သားမျိုးစစ်ယူမယ်ဟွန်တန်ခတ်စစ်လောင်းဆိုတော့ဒီကြောင်းရင်အောက်ခံခွက်တွေမှာနော်အဲလိုရေစုနိုင်တာပေါ့အဲနေရာမှာညီဝိုင်းတို့ကလောင်းထားမယ်လောင်းထောင်စံနေမှာ ခလေးအဲ့လိုချင်းချင်တော့နေအိမ်မယ်နော်နေ့အချိန်မှာချင်းရခိုက်တာပေါ့နော်ညတော့ကျွန်တော်ထားမသေးကြတော့ပေါ့နေ့လေအိတ်တာလေကျွန်တော်လည်းအိတ်ဖို့ဆိုလိုတာပါလေဆိုတာဒီတရားပန်းဦးတို့ဒီဖရာညောင်ကြီးဦးအဲ့ဒါတွေကိုနေ့ရက်ကသုံးရက်ကလဲပြီးတော့အထက်ထဲပုတ်တိုက်စီကြတယ်ပုလာသာမပေါ့ဘူးနော်ဖွင့်ဆိုတာကတော့ပြင်းပေါက်ပြင်းရောက်ရအောင်ပြင်းပေါက်ကိုဖွင့်ထားကြခြင်းချေရပြေးတယ်ပေါ့ညုပ်ဆိုတော့ဘက်ထရီဦးတို့ဒီဦးချမ်းပဲလို့နော်အဲ့ဒါခွန်နေတဲ့မှာရေးစုနေတဲ့အဲ့ဒါတွေထဲမှာစုတဲ့ရေးကြည့်ရေးတန်းထဲမှာလည်းတောင်ပေါက်တဲ့အဲ့တော့အဲ့လိုမျိုးတွေကိုဦးချမ်းပဲဘက်ထရီစုတာယာခွန်တာမျိုးတွေပေါ်ရေးဝင်နိုင်တာကတော့ရေးစုပြရမှာနော်ရှင်းဆိုတော့ခြုံပုတ်တွေပေါ့နော်တပင်ပင်ပေါင်းပြီးဒီမှာမှာရှင်းပေါက်နိုင်တဲ့နေရာတွေရှင်းလင်းပြရမယ်ဟုတ်ကတော့ဆေးမှုတ်တာပေါ့ဆိုတာချင်းဘုလောက်လားမဟုတ်ဘူးဒီပေါက်ပွားပြီးသားချင်းကိုအနန္တေဝတ္တချင်းစီမှောက်ပါမို့ဒါတော့ကလေးတယောက်ခြေုံတက်ပြီဆိုတာနဲ့ဒီကျမဝင်ကနာအကြောင်းကြပြီးဒီပတ်ဝန်းကျင်မှာလာပြီးဆေးမှုတ်တာကိုလုပ်ကြပါဒါမှလူတွေကဒါကိုအဓိကအရေးကြီးတယ်လို့ပဲထင်နေတယ်ပေါ့နော်အမှန်တော့ခုနဆိုရဲဘုလောက်လာနေနေလုပ်ရနေရပို့ပြီးတော့အရေးကြီးပါလား
ဟုတ်ကဲ့
ဆရာအခုကလေးတွေကိုအခိုင်မခံဘူးကတော့ personal protection ပေါ့နော်ခြေမခိုက်တဲ့ prevalent ခေါ်ပါဘူး drum marks တို့ rapid တို့ရှိလင်းစေလင်းထားမယ်အမေရှိအင်းရှိဝမ်းမယ်ချင်းခိုင်မခိုင်အောင်လုပ်တဲ့မျိုးစုဟာလေးတွေလုပ်ဖို့ကောင်းပါပြီ။ပြင်စဲကွန်ထရိုးမယ်ပေါ့
။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်အန္တရာယ်ရှိတဲ့သုလွန်တကွေရုပ်နဲ့ပတ်သက်ပြီးတော့လုံးဝမဖြစ်အောင်ကာကွယ်တာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
။ဟုတ်ကဲ့ဒီဖုံးတုံကတ်ဆစ်လောင်းတောင်လေးဖွင့်မြုပ်ရှင်းမှုံပါလေ။ကျွန်တော်ကတော့ထပ်ထည့်ကျွန်တော်အဲ့ဒါပါလဲဆိုခဲစိန်ပေါ့နော်။ခဲဆိုတာသိတိရောက်ပါတယ်။ပါလဲဆိုအပိတ်လို့ခေါ်တယ်ပေါ့ ABAT အပိတ်အော်တီမောဖော့စ်ပေါ့နော်။အဝတူရတကယ်တော့ဒီပိုးလောက်လမ်းကိုတက်တဲ့ဆေးပါ။ကြောက်ချင်လေးတွေပဲမှုန်ကလေးတွေပေါ့နော်။အဲ့ဒါတွေကိုထည့်ထားလို့ရပါတယ်။အဲ့ဒါကိုရေးဆဲကလာပေါ့နော်။အဲ့ဒါဝင်ရင်အန်ဖက်စာလုံးမျိုးတစ်စုံထည့်ထား။အဲ့ဒီဆဲတန်းဆိုလုံးပေါ့နော်။အဲ့ဒါကိုပလတ်စတစ်နဲ့ထည့်ပြီးအဲ့မှာအိမ်မှာအပေါက်တွေပေါက်ထားပြလိုက်။ရေထဲမှာဒီရှေ့ပြန်သွားပြီးရင်ပိုးလောက်လမ်းမပေါက်ဘူးပေါ့နော်။အဲ့ဒါလည်းထိရောက်ပါတယ်။ဆဲဘက်လောက်ထိခံပါတယ်။ကလေးကူတီရောက်တဲ့မြမဝင်းဌာနနဲ့တုံးနေတဲ့နည်းပညာတစ်ခုရှိပါကျွန်တော်ကြားတော့ဒီဘိတ်ကိုလည်းဒီပဝင်းရှင်ဆိုင်နေပေါ့နော်ဥမာသေးဆိုင်ပေါ့မေးရှော့ပင်းစင်တာလို့ဟာမျိုးမှာဆိုဝယ်လို့ရတယ်လို့ပြောပါတယ်နောက်တစ်ခုဒီ NGO တစ်ခုကလည်းဒီအဘိတ်တွေဝယ်ပြီးတော့နေရာမှာလူတန်းနေဆိုပြီးကျွန်တော်တွေ့လိုက်ရပါတယ်မြမဝင်းဌာနလည်းထည့်ပေးလျက်ရှိပါဒါကိုတီတီရောက်တော့လည်းကျေးဇူးနဲ့လုပ်လို့ရှိရင်ဒီသို့တော့လည်းနေနေရတဲ့ခါကျတော့ချင်းကိုလည်းပပပွားအောင်လုပ်ပြီးသားဖြစ်သွားမှရှိနေမှာနောက်တစ်ခါစိန်စရာပါလဲဆိုစေရင်ချင်တော်ပါနော်ဘုဒ္ဓစေစိန်ထားတဲ့ချင်တော်လေးမှာချင်လာနိုင်သေးပါဒါဒီညှပြအတွက်သုံးဝင်တယ်လို့ဘုလုံတကူအတွက်လည်းသုံးဝင်ပါတယ်အဲချင်တော်နေမဟုတ်တချို့မှာဆိုတော့ကြောင်းနေမှာဆိုစေရင်ခန်းစီလိုက်ကပရင်ပေါက်လိုက်ကဒါမျိုးတွေသုံးကြည့်ချင်အခင်လေဘုလုံတကူကဝယ်ရင်မှာသုံးဝင်နိုင်မှာ
ဟုတ်ကဲ့ဆရာကျေးဇူးများရှိပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေးစီစဉ်ကိုအခုလိုကြာသာပတင်းနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုမနေ့ကတောက်ကြနေမှာတစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။လွန်ခဲ့တဲ့လကထုတ်ပြန်ခဲ့တဲ့လူဦးရေနဲ့အိမ်အကြောင်းသံကောင်းစင်းကိုဥအောင်ခင်ကသုံးသက်ထားပြီးကိုကျော်ကျော်တိတ်နဲ့အတူတင်ပြပေးပါလိမ့်ရှင်။
ဆောင်စလီကကောက်ယူခဲ့တဲ့မြန်မာနိုင်ငံလူဦးရေနဲ့အင်းအကြောင်းသံကောင်းစင်းပင်မအစီရင်ခံစာကိုမေလ29ရက်နေ့ကမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ပြန်ပါတယ်။198မျက်နှာအစီရင်ခံစာကိုသံကောင်းစင်းအတွင်းနှစ်လို့ခေါ်ပြီး2014ဩဂုတ်လမှာထုတ်ပြန်တဲ့58မျက်နှာရှေ့ပြေးလူဦးရေစာရင်းကိုတော့အတွင်း1လို့ခေါ်ပါတယ်။တိုင်းဒေသကြီးပြည်နယ်တစ်ခုစီရဲ့အစီရင်ခံစာ15ခုပါဝင်တဲ့သံကောင်းစင်းအတွင်း3ခုတော့ရှင်းနေအစောပိုင်းလောက်မှာထုတ်ပြန်နိုင်မယ်လို့သိရပါတယ်။ကုလသမဂ္ဂလူဦးရေရန်ပွင့်ဝေးအဖွဲ့နဲ့နိုင်ငံတကာကကူညီလို့အကောင့်တွေဖွင့်နိုင်တာလို့ဆိုပါတယ်။ Australia, Finland, Norway, Sweden, Germany, Italy, Switzerland, Britain နဲ့ American ကလည်းဤပညာငွေကြေးနဲ့ပစ္စည်းကရိယာတွေကူညီထောက်ပံ့ကြောင်းသိရပါတယ်။မဆလာကေ26နှစ်မှာအထက်လူကြီးကျယ်အောင်စည်ရင်းလိန်ပြတာတွေများလုံးတဲ့အတွက်မြန်မာအစိုးရရဲ့စည်ရင်းစရာကိုကမ္ဘာမှာအယုံကြည်မရှိကြပါဘူးစစ်အာဏာရှင်ခေတ်23နှစ်မှာစည်ရင်းစရာထုတ်ပြန်ကြေညာတာမျိုးမလုပ်ပဲတင်းတလို့လုပ်တဲ့အတွက်မြမအခြေအနေကခမန်းယုံလောက်တာလုပ်နိုင်ပါတယ်ဒါကြောင့် လက်ရှိသကောင်စီကိုပထမဆုံးနိုင်ငံတကာစံချိန်ပြီးစာရင်းလို့ဆိုနိုင်ပါတယ်
တူတက်ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထဲဖော်ရမှာလူဦးရေလူမှုရေပညာရေစီးပွားရေစတဲ့အခြေအနေတွေကိုမှန်ကန်စွာသိရှိနားလည်မှသာအောင်မြင်နိုင်ပါတယ်ဒီနေရာမှာသကောင်စီရင်ဟာအလွန်အရေးကြီးပါတယ်အနှစ်90ဆရာနာရှင်ကြီးစိုးမှုကြောင့်ဖြစ်ပေါ်လာတဲ့လူမှုစီးပွားရေးကွာဟမှုနဲ့မညီမျှမှုတွေကိုသကောင်စီရင်ကပြသတာမှုပြဿနာဖြေရှင်းမှုကြိုးပမ်းရမှာအများကြီးအထောက်အကူပြုပါတယ်စီးရင်ကောက်ယူတဲ့တဲ့နှစ်ပတ်မှာစီးရင်ကောက်ခံသူ3000ကျော်ဟာနိုင်ငံတော်ဝန်ကအိမ်အောင်စုပေါင်း13000ကျော်လူဦးရေ68ရာခိုင်နှုန်းကိုတွေ့ဆုံပြီးစီရင်ပြုစုနိုင်ခဲ့ပါတယ်။ရိုဟင်ဂျာအမည်ပြဿနာပေါ်တဲ့ရခိုင်၊ကချင်နဲ့ကရင်ပြည်နယ်ဒေသတချို့မှာစီရင်မကောက်ယူနိုင်တဲ့အခြေအတွေ့လူဦးရေ2ရာခိုင်နှုန်းဟာခန့်မှန်းချက်ဖြစ်ပါတယ်
။ဒါကြောင့်မို့လို့ခေါင်းစီရင်မှာပေါ်ပြတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း50တသန်းခွဲမှာခန့်မှန်းတဲ့လူဦးရေတသန်း2သိန်းကျော်လဲပါဝင်ပါတယ်။ရခိုင်ပြည်နယ်မှာခန့်မှန်းတဲ့လူဦးရေတသန်းကျော်ရှိပြီးကချင်ပြည်နယ်မှာ4000ကျော်ရှိပါတယ်။KIA လက်အောက်ကကျေးရွာ69ရွာကိုစာရင်းမကောက်နိုင်ပါဘူး KNU တမဟာငါဌာနချုပ်နေမည်ဖြစ်တဲ့ဖာပုံမြို့နယ်ကကျေးရွာအချို့မှာစာရင်းကောက်ယူခွင့်မရတဲ့အတွက် KNU ပေးပို့တဲ့လူဦးရေ9000နီးပါးကိုခမန်းကြီးအဖြစ်ပေါ်ပြထားပါတယ်ဒါကြောင့်လူဦးရေတန်း90နဲ့2သိန်းကျော်ကသာစာရင်းကောက်ယူနိုင်ခဲ့ပါတယ်လွန်ခဲ့တဲ့အနှစ်30ကျော်မဆလာကဲ1983မှာကောက်ယူတဲ့လူဦးရေစာရင်းနဲ့စာရင်56ရာခိုင်နှုန်းပုံမှန်များပြားလာတာတွေ့ရပါတယ်
။ရန်ကုန်တိုင်းမှာလူဦးရေ9သန်းကျော်ရှိတာမို့အများဆုံးဖြစ်ပါတယ်။တိုင်းပြည်လူဦးရေ14ရာခိုင်နှုန်းဟာရန်ကုန်တိုင်းမှာနေထိုင်ပါတယ်။အေရဝတီတိုင်းနဲ့မန္တလေးတိုင်းမှာလူဦးရေ6သန်းကျော်စီရှိကြပြီးရှမ်းပြည်နယ်မှာလူဦးရေ6သန်းနီးပါးစကိုင်းတိုင်းမှာ9သန်းကျော်ရှိပါတယ်။ဒီတိုင်းနဲ့ပြည်နယ်5ခုမှာတိုင်းပြည်လူဦးရေ60ရာခိုင်နှုန်းနေထိုင်ပါတယ်။ဒါပေမဲ့မြို့နယ်လူဦးရေဟာရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီး90ရာခိုင်နှုန်းရှိပါတယ်။တပြည်လုံးခြုံကြည့်ရင်တော့လူတရာမှာ30တာမြို့ပြမှာနေထိုင်ကြပြီးကျေးလက်မှာနေထိုင်သူ80ရှိနေပါတယ်။ရန်ကုန်တိုင်းတစ်ခုဒီမှာသာမြို့နေလူဦးရေ90ရာခိုင်နှုန်းနဲ့တောနေလူဦးရေ30ရာခိုင်နှုန်းဖြစ်ပေါ်နေပါတယ်
။အလုံးလက်မဲ့အများဆုံးဟာရခိုင်ပြည်နယ်ဖြစ်ပြီးကရင်ပြည်နယ်ကဒုတိယမွန်ပြည်နယ်ကတတိယအများဆုံးဖြစ်ပါတယ်။ပြည်တွင်းမှာအလုတ်အကင်မကောင်းလို့နိုင်ငံခြားထွက်ပြီးအလုတ်လုတ်သူ2တန်းကျော်ရှိကြောင်းသိရပါတယ်။ဒီအထက်မှာ90ရာခိုင်နှုန်းကထိုင်းနိုင်ငံမှာရောက်နေပါတယ်အရေးအတွက်နဲ့ဆိုရင်ထိုင်းနိုင်ငံမှာတန်းခွဲမလေးရှားမှာ3သိန်းတရုတ်ပြည်မှာ9000စင်ကာပူမှာ10000အမေရိကန်မှာ3000ခွဲအိန္ဒိယမှာ2000တောင်ကိုရီးယားမှာ1000ခွဲဂျပန်မှာ10000နဲ့အခြားနိုင်ငံတွေမှာ9000လောက်ရှိကြောင်းသိရပါတယ်မြန်မာနိုင်ငံမှာအိမ်တော်စု17တန်းရှိတဲ့အနေနဲ့ဝါအိမ်နဲ့နေတဲ့မိသားစု4တန်းကျော်ရှိပြီးတဲအိမ်မှာနေတဲ့မိသားစုက4သိန်းလောက်ရှိနေတာကြောင့်စင်ရတဲ့အိမ်တော်စု၄သန်းခွဲရှိတယ်လို့ပြောနိုင်ပါတယ်။အိမ်တော်စု40ရာခိုင်နှုန်းဟာစင်ရသားတွေပါ။တပတ်အိမ်မှနေတဲ့မိသားစုဥယျကလည်း၄သန်းခွဲလောက်ရှိပါတယ်။ကွန်ဒိုတိုက်ခန်းတိုက်ခန်းအိမ်မှနေတဲ့အိမ်တော်စုက2သန်းနီးပါးရှိပါတယ်။ဒီအိမ်တော်စုတွေရဲ့လက်စင်မီသုံးဆွဲမှုတောက်သုံးရည်နဲ့ဘင်္ဂလားစနစ်စတာတွေကိုလည်းသကောင်ဆင်းမှတွေ့နိုင်ပါတယ်ခင်ဗျာ။
ဥက္ကံခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။တိုင်းရင်သတင်းလွှာကိုမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။တော်ရရှင်များရှင်။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းသာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘလို့ရွေးကောက်ပွဲမျိုးဖြစ်နိုင်ပါတယ်ရွေးကောက်ပွဲရလဒ်တွေအပေါ်ဘလို့အကျိုးသက်ရောက်မှုတွေပေါ်ပေါက်နိုင်တယ်ဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
် VOA American တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင် အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လေစီပြေးပင်ကလေးတွေကိုအမြန်ဆုံးနေရပြန်ပို့ဖို့ရခိုင်ပြည်နယ်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှမ်းပြည်ဘက်မှာဝါတပ်ဖွဲ့နဲ့အစိုးရတပ်မတို့ကြားစစ်ရေးတင်းမာနေတယ်ဆိုတာနဲ့မြန်မာအစိုးရနဲ့အပြစ်ခတ်ရစီဆိုင်ရာကိစ္စရပ်တွေဆွေးနွေးသွားဖို့အတွက်အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျွန်မကနန်းဟောင်းပါရှင်။တင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်တောင်ပြိုမြို့နယ်ခွဲမှာကယ်ဆယ်ထားတဲ့လေစီပြေးဘင်္ဂလီတွေကိုအမြန်ဆုံးသူတို့နေရပြန်ပို့ဖို့ဇွန်လ14ရက်နေ့ကမောင်တော်ပူဒီတောင်စစ်တွေပုံနှံကျွန်းအပါဝင်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေစန္ဒထုတ်ဖော်ခဲ့ကြပါတယ်2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ပြဿနာတွေကြောင့်ရခိုင်ပြည်နယ်ဟာဗက်ပေါင်းစုံကချွတ်ချုံကြပြီးလက်ရှိပြဿနာတွေကိုမဖြေရှင်းနိုင်သေးပဲနောက်ထပ်လေစီးဘင်္ဂလီတွေကိုစုပုံထားတဲ့အပေါ်မကျေနပ်ကြလို့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီတူဥက္ကဋ္ဌတူဖြစ်တဲ့ဒေါ်အေးနုစိန်ကပြောပါတယ်စစ်တွေမြို့မှာပြုလုပ်တဲ့ဆန္ဒထုတ်ဖော်ပွဲကိုစီကံထိန်ထိန်ရင်းနဲ့ကုညီဆောက်ရှောက်ရေးရဟန်းတော်များအဖွဲ့ကဦးဆောင်ပြီးအင်အား2000ခန့်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲမှာပင်ကလီကိစ္စဖြစ်တိုင်းရခိုင်ပြည်ကိုပုံမချဖို့ NGO အဖွဲ့တွေအမှန်တရားကိုလေးစားဖို့နဲ့ပြည်ထောင်စုကြီးငြိမ်းချမ်းပါစေဆိုတဲ့ကြွေးကြော်တမ်းတွေနဲ့ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်
။ကျမ်းပြေရှိပိုင်းမုံတုံမြို့နယ်မှာဝတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစီရင်တင်းမာမှုတွေကြောင့်တရုတ်နယ်စစ်ချေစိုက်အထူးဒေသနေဝကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေနဲ့အထူးဒေသလေးမုံလားဒေသအတွင်းမှာစစ်ရေးပြင်ဆင်မှုတွေရှိနေပါတယ်။ကျွန်းလာဆက်တုံးရနေ့ကစပြီးခွင့်ယူထားတဲ့တပ်ဖွဲ့ဝင်တွေကိုစင့်ခေါ်ပြီးစီရဲတင်ရှိနေဖို့ဝါတပ်ဖွဲ့ကညွန်ကြားထားပါတယ်ကျွန်းလာစံပိုင်းကဆလာတဲ့တိထုတ်လို့မှုပြဿနာကြောင့်ရှမ်းပြည်ရှိပိုင်းမုံတုံမြို့နယ်မုံစာမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ဝါတပ်ဖွဲ့တို့အကြားဒေသတွင်ခရီးသွားလာခွင့်ကိုပိတ်ခဲ့တယ်လို့ဒီနယ်လူတော်ကိုယ်စားလှယ်ဇိုင်းဝင်းမြတ်ဦးကပြောပါတယ်နှစ်ဖက်တင်းမာနေတဲ့အနေအထားပြေလျှော့ဖို့ကျွန်းလာ16နှစ်ကတိကံစစ်တမ်းယုံကအစိမင်းစစ်ပက်အရာရှိတူကနေပုံပါခံမြို့ကိုရောက်ရှိလာပြီးဟွန့်ပြီးတွေးစီရင်ရေးတမတော်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့ဒေသအတွင်းစစ်ရေးအခြေအနေတင်းမာနေဆဲဖြစ်ပါတယ်
မြန်မာနိုင်ငံဆိုင်ရာဗြိတိသျှတန်အမတ်ကြီးမစ္စတာအန်ဒရူးပက်ထရစ်ဦးဆောင်တဲ့အဖွဲ့ကနေမွန်ပြည်နယ်အတွင်း2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေလူမှုအခြေပြုအဖွဲ့စည်းတွေနဲ့မော်လမြိုင်မြို့မှာတွေ့ဆုံခဲ့ပါတယ်ဇွန်လ15ရက်နေ့တွေ့ဆုံမှုမှာဗြိတိသျှတန်အမတ်ကြီးကနေမဲစည်းရင်ကိုတွားရောက်ကြည့်ရှုစစ်ဆေးဖို့နဲ့လက်ရှိထုတ်ပြန်ထားတဲ့မဲစည်းရင်တွေဟာအမှားရွေးများတယ်ဆိုပြီးနိုင်ငံရေးပါတီတွေကနေကြားသိခဲ့ရတယ်လို့ဗြိတိသျှတန်အမတ်ကပြောပါတယ်မဲစရင်အမားများတဲ့ကိစ္စကိုလည်းကော်မရှင်နဲ့ဆွေးနွေးခဲ့ကြောင်းယင်းအမားတွေကိုအမှန်ပြင်ဆင်လို့ရကြောင်းကိုလည်းလူထုတွေသိရလို့ကြောင်းပိဋိရှတန်အမတ်ကပြောသွားပါတယ်ပိဋိရှတန်အမတ်ကြီးနဲ့အဖွဲ့ဟာမွန်ပြည်နယ်အစိုးရပြည်နယ်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအရက်ဖဲလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခံမြို့နယ်ထဲမှာမြန်မာအစိုးရစစ်တပ်နဲ့ TNL ခေါ်တောင်းပလောင်တပ်ဖွဲ့တို့အကြားမှာတိုက်ပွဲပြင်းထန်နေပါတယ်ကိုခံမျိုးနဲ့လုံကံကျေးရွာနဲ့ကြရမ်းကျေးရွာဘက်မှာစီယုံရေးခီးစင်းနေတဲ့တောင်ပလောင်တက်ရင်တစ်တုံညာတစ်တက်ဖွဲ့နဲ့မြမတပ်တော်စစ်ကြောင်းတို့ကနေစွန်လ15ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲမှာထိခိုက်ကြဆုံးမှုကိုတော့အတိမပြုတ်နိုင်သေးပါဘူး2015ခုနှစ်အတွင်းမြန်မာစစ်တပ်နဲ့ TNL ခေါ်တောင်ပလောင်တက်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာအချိန်ပေါင်း100ကျော်ခဲ့ပြီလို့ပိုကြီးတိုက်ကျော်ကပြောပါတယ်အလားတူပဲဒီရက်ပိုင်းအတွင်းရှမ်းပြည်မြောက်ပိုင်းမှာမြမတပ်တော်နဲ့ကိုကံတပ်ဖွဲ့ KIA ကချင်လူလာရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။ကရင်တမျိုးသားလုံးညီလာခံကြီးကျင်းပနိုင်ရဲ့အတွက်ညီလာခံအကျိုးကိုလာမဲဆိုလိုက်လဆန်းရန်ကုန်မြို့မှာကျင်းပတွားဖို့ဇွန်လ12ရက်နေ့ဗအံမြို့မှာပြုလုပ်ခဲ့တဲ့ကရင်စည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPC အစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။လာမယ့်အကြိုညီလာခံမှာ KNU ကရင်မျိုးသားစည်းရုံးအပါအဝင်ပြည်ပရောက်ကရင်အဖွဲ့အစည်းကရင်အဖွဲ့အစည်းပေါင်းစုံကစုပေါင်းဖွဲ့စည်းထားတဲ့ကရင်စည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPC တို့ကနေတက်ရောက်มาဖြစ်ပြီးစုစုပေါင်းစာတမ်း၈ခုတင်ပြသွားမယ်လို့ KUPC ကော်မတီဝင်စောကျော်စွာကပြောပါတယ်။ KNU အနေနဲ့ကတော့အကြိုညီလာခံကနေရလာတဲ့ရလတ်တွေကိုအဖွဲ့အတွင်းချပြသွားမယ်လို့တွဲဖက်တွင်းရင်မှုနှင့်ဗဒုံမန်းမန်းကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်အရမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးသွားဖို့အတွက်အစင်းမြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ခုလိုအစင်းမြင့်ကိုယ်စားလှယ်ဖွဲ့စည်းခဲ့တာဟာငြိမ်းချမ်းရေးအတွက်ပို့ပြီးတော့အထောက်အကူပြုမှလား။ဘာကြောင့်ခုလိုဖွဲ့စည်းခဲ့ပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်။
လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံမှာအစိုးရနဲ့ဆွေးနွေးဖို့တနင်္ဂနွေနေ့ပြစ်ခတ်ရက်စည်းဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCP အစားတနင်္ဂနွေနေ့ပြစ်ခတ်ရက်စည်းရေးဆိုင်ရာစီမင်းညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ EAO SDCN ကိုတိုးမြင့်ဖွဲ့စည်းခဲ့ပြီးအပြစ်အစားချုပ်လက်မှတ်ထိုးနိုင်ဖို့ဆက်လက်ဆွေးနွေးသွားမယ်လို့အဖွဲ့ခေါင်းဆောင်တော်စီဖိုးရာစင်ကခုလိုပြောပါတယ်
ဒီအဆင်မြင့်အဖွဲ့နဲ့ဖွဲ့တဲ့အပေါ်မှာအစိုးရနဲ့တွေ့ဆုံဖို့ဆက်လက်ဆွေးနွေးနိုင်ဖို့အတွက်ကဒါကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဖွဲ့ပြီးတော့အစိုးရကိုအကြောင်းအကြားဖို့ဖော်ပြတာရှိတယ်။အဖွဲ့ကလည်းဆက်လက်ပြီးတော့ NC ကိစ္စကိုအများစုဖြစ်ဖို့ဆွေးနွေးတာဖြစ်တယ
်။အခုလိုအဆင်မြင့်ကိုယ်စားလှယ်အဖွဲ့ကနေတပြည်လုံးအပြည့်ရဖို့တဘောတူလက်မှတ်ရေးထိုးမဲ့စာချုပ်ကိုလည်းပြင်ဆင်ဖြည့်ဆွတ်လိုတယ်ဆိုတဲ့ဟာကတည်ဆောက်နေတဲ့ငင်းချမ်းရေးခီးအတွက်အဟန့်အတားဖြစ်စေတယ်လို့မြန်မာငင်းချမ်းရေးစင်တာကဦးလမောင်ရှိကပြောပါတယ်။
ကျက်တဲ့ချူရတော့ဒီကြပေါ့ဆိုဖြစ်သွားတယ်။ဒါကြောင့်လဲဆိုတော့စိုးဘက်ကစဉ်းစားလာတာ16လပါလို့ဆိုချိန်ပေးပြီးတော့ဟိုချိန်ချင်းဆွေးနွေးခဲ့တယ်။ဒါကနှစ်ဖက်သဘောတူတာတဲ့အိဆက်ရက်တွေမှာအဖြစ်ဆက်တယ်ဆိုတာတော့အဓိပ္ပာယ်တမျိုးပေါက်သွားတယ်ပေါ့နော်
။ဒါပေမဲ့လည်းနိုင်ငံရေးပြည်ထနာကိုရိုးတားတဲ့စေတနာနဲ့ဖြည့်ရှင်းလို့မယ်ဆိုရင်ပါအခက်ခဲမဆိုကြော်ဖြတ်နိုင်တယ်လို့တနင်္ဂနွေလုံးပြစ်ခတ်ရဲ့စည်းဆိုင်ညာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT အဖွဲ့ကောင်းဆောင်နိုင်ဟန်တာကပြောပါတယ
်။ NCCT အနေနဲ့တိလို့မပြည့်ပြတ်တဲ့အချက်လက်တွေဆိုတော့နည်းနည်းပို့ပြီးတော့ခက်တဲ့အနေထားလို့ပြောလို့ရပါတယ်။ဒါပေမဲ့အဲ့အခက်ကြီးရလို့တော့မဟုတ်ပါဘူးပေါ့။တကယ်လို့နိုင်ငံရေးပြဿနာကိုနိုင်ငံရေးရဖြေရှင်းမယ်ဆိုတဲ့ယူသားတဲ့စေတနာနဲ့ပေါ့ဗျာနော်အခိုင်အမာရှိမယ်ဆိုတော့ဒါဖြတ်ကျော်လို့ရနိုင်ပါတယ
်လော်ခီလာအစည်းအဝေးကနေပြင်ဆင်တည်ပြုတ်ထားတဲ့ NC အပြည့်ရဆဲရေးမှုကြံ15ချက်နဲ့အစင်းမင်းကြီးနိုင်ရေးကိုယ်စားလှယ်ဖွဲ့ရဲ့အမြင့်စင်းတွေကိုစွန်လ17ရက်နေ့မှာ NCCT အဖွဲ့ကနေမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတွေကနေတဆင့်အစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့ကိုဘေးအပ်ခဲ့ပါတယ်မြန်မာအစိုးရနဲ့ပြည့်ရဆဲရေးကိုဆက်လက်ဆွေးနွေးတွားနိုင်ဖို့အစင်းမြင့်ညိုင်းရေးကိုဆက်လက်ဖွဲ့တွေဖွဲ့စည်းခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတော့ပလောင်တပ်ဖွဲ့၊ကိုကန့်တပ်ဖွဲ့ KIO တပ်ဖွဲ့နဲ့မြန်မာအစိုးရတပ်တို့အကြမ်းတိုက်ပွဲတွေဆက်ဖြစ်ပွားနေဆဲဖြစ်ပါတယ်
ဆက်ပြီးတော့သခိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ဖီလာရက်ွက်ကဂိုင်းမောင်းစုံပိုင်းခရိယံတုတ်တံမြေကိုခရိုင်အုပ်ချုပ်ရေးမှုအဖွဲ့နဲ့စီပင်သားရဲအဖွဲ့တို့ကနေတိုင်းရင်းစေယုံစောက်ဖို့အတွက်အတင်းအဓမ္မဖျက်ဆီးလိုက်ကြပါတယ်အကြောင်းစုံကိုတော့ကိုစလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ
်သခိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ဖီလာရက်ွက်မှာရှိတဲ့ခရိယံတုတ်တံမြေပိုင်ဆံမှုနဲ့ပတ်သက်ပြီးအငင်းပွားနေစင်မှာပဲမြို့နယ်စီပင်သားရဲရေးဖွဲ့ကနေမြေထိုးဆက်တွေနဲ့အတင်းအဓမ္မဖျက်ဆီးခဲ့ကြတယ်လို့တောင်ဖီလာခရိယပါရာရေးပေါင်းစုံကသူရင်မှုဥပန်ကြီးကအခုလိုပြောပါတယ်
။ဂျွန်3ရက်နေ့မှာစီပင်လာပြီးတော့မနေ့9နိုင်မှာတင်ကြင်ခြံဒီဖျက်ပြီးတော့အထဲဝင်ပြီးတော့စီပင်နေမီကျူးကျော်ဆင်းမကူရကျူးကျော်ပါကအကြည့်ယူနေဆိုတော့ဆိုင်းဖို့လာကတ်သွားဘူဒိုရီပါရီနဲ့ဒီပင်နဲ့ရဲတင်းကြိုက်ရောက်ကုန်ပြီအကုန်လုံးတိုက်ဖြတ်နေပြီရဲကအကုန်လုံးပိတ်ကျတော့ဘယ်သူမှတန်းတော်ဝင်ခွင့်မရှိတော့
ဒီတင်းချိုင်းမြေနေရာကိုစကိုင်းတိုင်းဒေသကြီးအစိုးရဖွဲ့ကကတင်25လုံးခန့်တိုင်းရင်းစေယုံတိစောက်ဖို့ရာထားခဲ့တာပါဒီတင်းချိုင်းမြေပြဿနာနဲ့ပတ်သက်ပြီးတော့ကလေးခရိုင်အုပ်ချုပ်ရေးဖွဲ့နဲ့ခရိယံဘာရာရေးဂိုင်းပေါင်းစုံကကုစလေတွေကြားတွေ့ဆုံဆွေးနွေးမှုအချင်းချင်းပြုလုပ်ပြီးခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ပါဘူးတောင်ဖီလာတုတ်တိုင်မြေကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ကြားဆွေးနွေးတိုင်ပင်ပြီးလှုပ်ဆောင်တဲ့တယ်လို့ဂျောင်းဝေညှိနှိုင်းဖြေရှင်းပေးတဲ့စကိုင်းတိုင်းဒေသကြီးလှွတ်တော်ကူစလေဦးခင်မောင်တန်းကအခုလိုပြောပါတယ်
။ဟိုဟာကအနည်းဆုံးတဝက်လောက်ယူတင်တယ်။ခီးရခုရကစိတ်အောက်ကိုတံပေးတင်တယ်၊လက်ရကတူးနေတယ်။အဲ့ဒီနှစ်ခုကိုညှိနှိုင်းကုန်ပြီလား။ဆရာလေးတွေရှင်းပြတော့ဘောနော်ဒီလေ။တော့ဦးနှစ်ဖက်ကလုံးကချော့နိုင်တယ်လို့ချော့ပြီးတော့ညံ့ညာဆွေးပေးလေဟိုအောင်ကြီးကြီးတယ်ဗော။
ီတင်းချိုင်းမြေဟာမူလပိုင်ရှင်ဥလှိုင်မုံကဘာရာရေးတင်းချိုင်းမြေအတွက်အသုံးပြုဖို့လှူဒန်းခဲ့တာဖြစ်ပြီးတော့1980ခုနှစ်ကပုံစံ105ကအရတရားဝင်သတ်မှတ်ထားတဲ့ဘာရာရေးတင်းချိုင်းမြေဖြစ်တယ်လို့အကျယ်ဝန်းဧက 3.3 ဧကရှိပါတယ်။တိရခန်ခရိယန်ဂိုင်းဘောင်းဆောင်ဖွဲ့အနေနဲ့မိမိတို့ဘိုးဘွားပိုင်တုတ်တန်မြေပေါ်မှာအများပြည်သူတွေအတွက်အကျိုးပြုစေမယ့်အားကစားကွင်းစာတင်ကျောင်းပန်းချံနဲ့တောင်ဖီလာနှစ်တရာပြည့်အထိမ်းမှအုပ်ကိုစတာတွေကိုသားရှိဖို့စီစဉ်ထားလို့အခုလိုဖြစ်စေမှုနဲ့ပတ်သက်ပြီးတော့တရားဥပဒေကြောင်းအရဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးလိုအပ်ရင်စံသပ်ဖော်ထုတ်မှုတွေပြုလုပ်သွားမယ်လို့ဥပံကြီးကပြောပါတယ်ခင်ဗျာ
။ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်တောင်ပြိုမြို့နယ်ခွဲမှာကယ်ဆယ်ထားတဲ့လေစီးပြေးပင်ကလေးတွေကိုအ мян ဆုံးနေရပြန်ပို့ဖို့မောင်တော်ပူတီတောင်စစ်တွေပုံနာကျွအပါဝင်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းမုံတုံမြို့နယ်ဖက်မှာဝါတပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစီရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုမနေ့ကဖန်တောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ဖူရွေကနေအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစုံကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ကြပါရဲ့ရှင်။မနေ့ဖန်တောက်ကြနေမနေ့ဖဲ6နာရီကနေ6နာရီခွဲထိပထမနာရီဝက်စာအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနိုင်ပြီးတော့ဒုတိယနာရီဝက်မှာတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖန်နားဆင်နိုင်ကြပါရဲ့ရှင်အခုကြာသပတင်းနေ့မနက်ပိုင်းအစီအစဉ်ညပိုင်းအစီအစဉ်တွေအစုံမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်တောင်ကယ်ရိုလိုင်းနားပြည်နယ်ချားစ်တန်မြို့ကဖျားရှိခိုးကြောင့်ကိုဝင်ရောက်ပစ်ခတ်သူအသက်21နှစ်အရွယ်ပစ်ခတ်သူဟာအသက်21နှစ်အရွယ်ဒိုင်လန်ရူဖ်ဖြစ်ပါတယ်သူဟာတောင်ကယ်ရိုလိုင်းနားပြည်နယ်လက်ဆင်တန်မြို့ကဖြစ်ပါတယ်အခုခါမှာအဲ့ဒီတနတ်သမားကို North Carolina ပြည်နယ်မှာဖမ်းဆီးမိသားပြီးဖြစ်ကြောင်းသတင်းတွေမှာအခုလေးပဲဖော်ပြကြပါတယ်မကြာသေးခင်မိနစ်ပိုင်းအတွင်းနိုင်ငံတော်ရှေ့နေချုပ် Loretta Lynch ကလည်းသတင်းတောက်တင်နဲ့တွေ့ဆုံရမှာအခုဒီပြစ်ခတ်မှုကျွလွန်သူအနေနဲ့တရားဥပဒေတန်ရင်ဆိုင်မှာဖြစ်တယ်လို့ပြောဆိုပြီးမကြာခင်မှာအခုလိုဒီပြစ်ခတ်သူကိုဖမ်းဆီးမိခဲ့ကြောင်းသတင်းတွေထပ်ပေါ်လာတာပါသမရဥပမာလဲဒီကိစ္စနဲ့ပတ်သက်ပြီးမကြခင်နိုင်ပိုင်းအတွင်းမှာပြောဆိုဖို့ရှိနေပါတယ်နှလုံးရောဂါကုသဖို့ထိုင်းနိုင်ငံကိုရောက်လာတဲ့အရှေ့အလယ်ပိုင်းဒေသကအမျိုးသားတဦးမှာအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကုသမြန်ရောဂါရှာဖွေတွေ့ရှိထားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒါဟာထိုင်းနိုင်ငံအတွင်းပထမဆုံးတွေ့တဲ့မတ်ရောဂါကုသခံရသူဖြစ်ပါတယ်အဲဒီသူမှာမတ်ရောဂါကုသခံထားတယ်လို့ဓာတ်ခွဲကန်းနှစ်ခုကအတည်ပြုထားကြောင်းထိုင်းပြည်သူ့ကျန်းမာရေးဝန်ကြီးကပြောပါတယ်ပြည်မေးသမားတွေတက်ရောက်စီးနင်းထားတဲ့စီတင်မောအော်ကင်ဟာမိုနီကို BNN ရေပိုင်နယ်ထဲမှာရှာဖွေတွေ့ရှိထားတယ်လို့မလေးရှားရေတက်ကပြောပါရယ်အခုကမှအဲ့ဒီပြည်မေးသမားတွေအနေနဲ့လက်နဲ့ချဖို့နဲ့သူတို့ကိုအနေနဲ့ပြုမှာမဟုတ်ကြောင်းကတိပေးထားတယ်လို့မလေးရှားရေတက်အာနာပိုင်တွေကဒီကနေ့မှပြောပါရယ်အော်ကင်ဟာမိုနီတင်မော့ဟာမလေးရှားအော်ကင်တင်မော့ကုမ္ပဏီကဖြစ်ပြီးအဲ့ဒီတင်မော့ကုမ္ပဏီမှာအမှုထမ်းနေသူဝန်ထမ်း22ဦးထဲမှာမလေးရှားနိုင်ငံသား16ဦးအင်ဒိုနီးရှားနိုင်ငံသား5ဦးနဲ့မြန်မာနိုင်ငံသား2ဦးပါဝင်ပါရယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကတော်ခင်မျိုးသက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွားညိုပါ
This program has come to you from the Voice of America, Washington.